of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်2022ခုနှစ်စက်တင်ဘာလ29ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ website နဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေရုပ်သံကနေပါထုတ်လွှင့်ပေးနေပါပြီရှင်။စီစဉ်တွေကိုကျမစုမုံကတာဝန်ယူတင်ဆက်ပေးမှာပါရှင်
။ဒီရင်ကညာပါစီခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာမြန်မာကျောင်းဝေတံမှုအစမတန်ကြာဆင်းပြီးကုန်စည်နှုန်းတွေတက်နေတာ၊မန္တလေးကဘုံကြီးကျောင်းတို့ချို့ကိုမနေ့ကစစ်တပ်နဲ့ရဲဝင်စီးပြီးတန်ငါတော်နဲ့လူတို့ချို့ကိုဖမ်းဆီးခဲ့တာ။ဒီကြလို့လက်တဲ့စုံစမ်းစစ်ဆေးရေးဘော IMM က Facebook စီကနေသူတို့တောင်းခံတဲ့အချက်လက်တွေထဲကတချို့ကိုပဲရားခဲ့ရလို့ပြောလိုက်တဲ့သတင်းတွေနဲ့အတူမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတမုံတန်းနဲ့ကျွန်တော်ကြော်ကြော်သိပြောပြပါမယ်။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူဗုဒ္ဓဘူးညအတွက်တော်ရရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းပေးပို့ချက်တွေထဲမှာတော့မြန်မာနိုင်ငံမှာမြန်မာကျပ်ငွေကတန်ဖိုးကျလာလို့ပြည်တွင်းစီးပွားရေးလုပ်ငန်းအများအပြားဟာရပ်ဆိုင်းလူနီနီဖြစ်လာနေတဲ့အခြေအနေဖြစ်နေပါပြီ။
တော်လေးတော့ဒီနေရာမကောင်းရဘူး။အခုတချို့လုပ်ငန်းကြီးတွေဆိုရင်တော့ဒါကြီးကျင်းရတယ်။သူတို့ပစ္စည်းတော့လည်းကောင်းရထားတယ်ဆိုတဲ့ဟာမျိုးပေါ့နော်။ဘာကြောင့်လဲဆိုတော့ဒီဒေါ်လာကြီးကဘယ်လောက်ထိဆက်သွားမလဲဆိုတော့လည်းမသိဘူး။ဒီမှာဒီနေ့ရောင်းပြီးရင်တောင်းနေပြန်
မြန်မာနိုင်ငံစားတောက်ဆိုင်လုပ်ငန်းရှင်များအတင်းရဲ့ဥက္ကဋ္ဌပြောပြပေးခဲ့တာပါ။ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။ဒီလိုမျိုးမြန်မာငွေဈေးကျပြီးတော့ဒေါ်လာဈေးကျလာတာကတော့ပြည်သူတွေဟာမြန်မာကျပ်ငွေပေါ်မှာယုံကြည်မှုလျော့ကျလာတာကြောင့်လို့စီးပွားရေးလုပ်ငန်းရှင်တို့ရဲ့သုံးသပ်ချက်ကိုနားဆင်ရဖို့ရှိတယ်လို့ရန်ကုန်မြင်းကြီးကုန်းပြစ်ခတ်မှုနောက်မကွေးနှမ်းခါကနီကြရားပြည်နယ်ဒီမော့ဆိုဘက်ကတိုက်ပွဲနောက်ဆုံးအချိန်ထိသတင်းပေးပို့ချက်တွေနားဆင်ရဖို့ရှိပါတယ်။လူထုနဲ့ကျန်းမာရေးမြမရေးသုံးသက်ချက်နဲ့အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ကကြီးညာပေးကြပါလိမ့်မယ်ရှင်
။မြမကျောင်းဝေတံမှုဟာစက်တင်ဘာလဆန်းကလေးကဆိုရင်60ရာခိုင်နှုန်းကျော်ကျသွားပြီးစားတော့ကုန်တဲ့လောင်စာဆီဈေးနှုန်းတွေတက်နေတယ်လို့ Riders သတင်းတပုတ်မှရေးထားပါတယ်။နိုင်ငံကအကြက်တဲ့ချင်းတွေကိုစောင့်ကြည့်လေလာတဲ့ ICG အဖွဲ့ရဲ့မြန်မာရေးကျွမ်းကျင်သူ Richard Horsey ကကျန်းဝေတံမှုကိုစီးပွားရေးအခြေအနေအပေါ်တိုင်းတောင်မှုတစ်ခုအဖြစ်မြင်ကြတာနဲ့အမျှဗိုလ်ချုပ်ကြီးတွေဟာဒီအပေါ်အတော့ကိုအယူမှုဖြစ်လွန်းတော်မူသူတို့တွေစိုးရိမ်စရာဖြစ်စေပါလိမ့်မယ်။ဒါကသူတို့အပေါ်အကဲဖြတ်ချက်တစ်ခုပါပဲလို့ပြောပါရယ်။ American Dollar နဲ့လဲလှယ်နှုန်းမှာကျန်းဝေတံမှုတစ်နေ့ထက်တစ်နေ့ကျလာနေပြီးရောင်းဈေးဒေါ်လာကို2900ကျပ်ဝန်းကျင်အထိရှိတယ်လို့ငွေကြေးအယောင်းဝယ်ဈေးကွက်နဲ့နှိစက်သူတွေကပြောကြပေမယ့်အဲ့ဒီဈေးနဲ့တကယ်တမ်းအယောင်းဝယ်ဖြစ်သလားဆိုတော့ကတော့မသေးကြလာပါဘူးဈေးကွက်ထဲမှာအမေရိကန်ဒေါ်လာနည်းလာနေပြီးငွေလဲလုပ်ငန်းတချို့အယောင်းဝယ်ရလိုက်ကြပါတယ်ရန်ကုန်မြို့က Northern Breeze ဆိုတဲ့ငွေလဲလုပ်ငန်းတစ်ခုကလက်ရှိမှာငွေကြေးဈေးနှုန်းတည်ငြိမ်မှုမရှိတာဝယ်လိုအားရောင်းလိုအားမျှတမှုမရှိတာကြောင့်သူတို့ဆိုင်ွက်အားလုံးကိုယာယီပိတ်ထားတယ်လို့ Facebook မှာဒီကနေ့ရေးထားပါတယ်ဆရာနာသိမှုကိုဆန့်ကျင်ကောက်ွက်သူတွေကဒေသတချို့မှာလက်နက်ကင်တက်ခိုက်တာတွေပိုတိုးလာနေတာနဲ့အများအခုလိုငွေကြေးဈေးကွက်နဲ့စီးပွားရေးတခုလုံးမှာရင်းရိုင်းလာနေတာပါနိုင်ငံရေးအခြေအနေပိုဆိုးလာတာနဲ့အများငွေလဲနှုန်းကလည်းပိုဆိုးလာမှာပဲလို့အမျိုးဖော်လူတဲ့ဘန်ယာရှိတူက Riders ကိုပြောပါတယ်ကမ္ဘာ့ဘန်ရဲ့တင်းလာနေထုတ်အစီအစဉ်ကစားတဲ့မှာမြမစီးပွားရေးဟာဒီနှစ်တည်း18ရာခိုင်နှုန်းကျဆင်းမယ်လို့ခန့်မှန်းထားပြီးကိုစောဆိုတဲ့ရန်ကုန်မြို့ကန်တူကတော့လူတွေပိုပြီးဆင်းရဲလာကြမှာပဲလို့ Riders ကိုပြောပါတယ်
ကြီးသွားလာတဲ့အခါကိုဗစ်ဖြစ်ခဲ့ဘူးသူတွေအနေနဲ့ဆေးရုံနဲ့ကိုဗစ်ကူးသရေးစင်တာတွေကအတိအမှတ်ပြုလက်မှတ်ကိုနိုင်ငံတကာနဲ့နယ်စပ်ဝင်ထွက်ဂိတ်တွေပြည်တွင်းဝင်ထွက်ဂိတ်တွေမှာပြသနိုင်မယ်ဆိုရင်ကွာရန်တင်းလို့ခေါ်ကြတဲ့အသွားလာကန့်သတ်ထားရှိတာနဲ့ဓာတ်ခွဲစမ်းသပ်စစ်ဆေးဓာတ်တွေကညှင်းလွှတ်ခွင့်ပြုမယ်လို့ကျန်းမာရေးဝန်ကြီးဌာနကမနေ့ကကြေညာလိုက်ပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ 18,900 ဦးရှိခဲ့ပြီးပိုးတွေ့သူ 1,542 ဦးရှိပါတယ်။ပိုးတွေ့ရာခိုင်နှုန်းက 8.24 ရာခိုင်နှုန်းမှာတိတ်ဆုံးသွားသူ52ဦးရှိပါတယ်။တိတ်ဆုံးမှုရာနှုန်း 3.81 လို့ပြောပါတယ်။ဒီကနေ့ထိဆိုရင်တရားဝင်ဆေးရပိုးတွေ့သူစုစုပေါင်း 4,062,608 ယောက်ရှိနေပါပြီ။ဒီကဖြစ်နေတာတွေကတရားဝင်ဆေးတဲ့များနိုင်စရာရှိတယ်လို့လူမှုကွန်ရက်စောင့်ရှောက်သူတွေကတော့ပြောကြပါတယ်
။မန္တလေးမြို့ကဘုံကြီးကျောင်းတချို့ကိုစက်တင်ဘာလ28ရက်အင်္ဂါနေ့မှာစစ်တပ်နဲ့ရဲတွေဝင်ပြီးဆန္ဒပြပွဲတွေမှာပါဝင်နေဆိုတဲ့တန်ဃာတော်တွေကိုရှာဖွေဖမ်းဆီးတာမှာတန်ဃာတော်နဲ့လူတချို့ဖမ်းဆီးခံခဲ့ရတယ်လို့ကိုယ်တိုင်လွတ်အောင်ပုံဆောင်ခဲ့ရတဲ့တန်ဃာတော်တစ်ပါးက VOE ကိုပြောပါတယ်
။ဘုံကြီးကအကြောင်းတန်ဘုံကြီးနှစ်ပါးပေါ့။အကြောင်းအကိုဘုံကြီးနှစ်ပါးရဲ့အကြောင်းသားနှစ်ယောက်ရဲ့ပေါ့။ဒီယောက်ကဆိုလို့ရှိရင်ဒီဟာကနေစိတ်ကူစိုင်ခေလို့ဆိုတာစိတ်ကူလာတယ်။ဒီဟာကနေစိုင်ခေလို့စိတ်ကူလာတဲ့အချိန်မှာအမျိုးကိစ္စတွေဖြစ်တော့သူ့ပါသူ့ခေါ်သွားပုံရတယ်။ဘုံကြီးလည်းမရဘူး။သတင်းပြနာပါတော့ခုကမရဘူး။
တန်ဃာသမဂ္ဂဆန္ဒပြသပိတ်စစ်ကြောင်းမှာပါတယ်ဆိုတဲ့တန်ဃာတော်တွေကိုရှာဖွေဖမ်းဆီးတာဖြစ်ပေမဲ့အခုတန်ဃာတော်မိန့်ကြားခဲ့တဲ့အထက်ကအဖမ်းခံရတဲ့တန်ဃာတော်တွေကတော့ စနပြဝရီနဲ့ပတ်သက်တာမဟုတ်ဘူးလို့စက်မိတ်ပါတယ်။နောက်တန်ဃာတော်တစ်ပါးကလည်းတန်ဃာ၃ပါးနဲ့လူ၂ယောက်ဖမ်းခံရပြီးကားတွေ၊စိုင်းကယ်တွေ၊ဖုန်းတွေ၊ကွန်ပျူတာတွေနဲ့ငွေတွေကိုပါသိမ်းသွားတယ်လို့ပြောခဲ့ပါတယ်။မနေ့ကပဲအဲ့လိုဖြစ်ခဲ့ပေမဲ့ဒီကနေ့မှလည်းမန္တလေးမှာစနပြဝရီရှိခဲ့ပါတယ်။တန်ဃာတော်တွေမှာလက်နဲ့မရှိဘဲတရားစာအုပ်တွေသာရှိတယ်ဆိုပြီးတရားစာအုပ်တွေကိုကန်ဆောင်ပြီးတော့တန်ဃာတပိတ်စစ်ကြောင်းနဲ့စနပြခဲ့ကြပါတယ်။ဒါအပြင်မန္တလေးအခြေစိုက်တက္ကသိုလ်ကျောင်းသားသမဂ္ဂအဖွဲ့ဝင်တွေလည်းခြေတက်ဆန္ဒပြကြပါရစေ။အလားတူရွှေဘိုရင်းမပင်ကလေးမြိုင်တဝဲတောင်ပိုင်းလောင်းလုံးစတဲ့မြို့တွေမှာလည်းဆန္ဒပြဖို့ရှိခဲ့ပါရစေ။ဆက်နသိန်းတဲ့နေ့ကနေဒီနေ့ထိဆိုရင်စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးတာကြောင့်တေဆုံးသူ1146ယောက်ရှိပြီလို့နိုင်ငံရေးကြီးသားများကကိုယ်ကြီးဆော့ဆော်ကြီးအသင်း ABB ကထုတ်ပြန်ထားပါရစေ။ဖမ်းဆီးခံရသူပေါင်းကလည်း6900ကျော်ရှိပြီလို့ ABB ကပြောပါရစေ
။မြန်မာနိုင်ငံဒီမနက်ကဆရာလွတ်လပ်သောစုံစမ်းစစ်ဆေးရေးအဖွဲ့ IIMM က Facebook ကနေတောင်းခံတဲ့အချက်လက်အကုန်လုံးကို Facebook ကမပေးပေမဲ့တချို့အချက်လက်တွေကိုပေးဖို့တဘောတူထားတယ်လို့ IIMM ကြီးကဲ Nicholas Kumjan က VOE ကိုပြောပါတယ် Facebook အနေနဲ့ဥပဒေနဲ့ညီသူတို့တဘောနဲ့သူတို့ IIMM ကိုအချက်လက်တွေပေးခဲ့တယ်လို့ Facebook ကုမ္ပဏီပြောခွင့်ရသူက Writer သတင်းဌာနကိုပြောလာတဲ့ပတ်သက်ပြီး VOE ရဲ့ဆက်သွယ်မေးမြန်းချက်ကိုMr. Kumjan ကအီးမေးလ်နဲ့အကြောင်းပြန်ဖြေဆိုခဲ့တာပါ Facebook နဲ့ IIMM တို့အကြားဆက်လက်ပြီးတော့ဆွေးနွေးနေပြီးနောက်ထပ်အချက်လက်တွေရလာဖို့မျှော်လင့်ထားတယ်လို့လည်း Mr. Kumjan ကပြောပါတယ်မြန်မာနိုင်ငံမှာကျူးလွန်ခဲ့တဲ့ဆိုးရွားတဲ့နိုင်ငံတကာရာဇဝတ်မှုတွေအတွက်ရာဇဝတ်ကြောင်းရာတာဝန်ရှိတယ်ဆိုတာကိုအသက်သေပြဖို့စီလျော်ကိုက်ညီတယ်လို့သူတို့ယူဆတဲ့အချက်လက်တွေကို IIMM က Facebook ကနေဘောင်ထဲကတောင်းခံခဲ့တဲ့အကြောင်းစီလျော်ကိုက်ညီတဲ့အချက်လက်တွေကိုဘယ်လိုပေးနိုင်မလဲဆိုတာနဲ့ပတ်သက်လို့IIMM နဲ့ Facebook တို့ပုံမှန်လိုတွေ့ဆုံဆွေးနွေးနေကြကြောင်းလည်း Mr. Kumjan ကပြောပါတယ်။ Rohingya တွေပေါ်အကြမ်းဖက်လှုပ်ဆော်ခဲ့လို့ Facebook က2018ခုနှစ်မှာပိတ်ပစ်ခဲ့တဲ့အကောင့်တွေနဲ့ site နဲ့မှတ်တမ်းတွေကိုပေးဖို့ American ပြည်ထောင်စု Washington DC ကပြည်ထောင်စုတရားသူကြီးတဦးက September 22ရက်နေ့မှာ Facebook ကုမ္ပဏီကိုအမိန့်ထုတ်ခဲ့ပါတယ်။ Rohingya တွေပေါ်ကျွလွန်ခဲ့တဲ့ဖြစ်ရပ်တွေကိုနိုင်ငံကပြစ်မှုတွေဖြစ်သတ်မှတ်ပြီးကျွလွန်သူတွေကိုတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးနေရမှာ Facebook ကအချက်လက်တွေပေးဖို့ပြက်ကွက်ခဲ့တယ်လို့တရားသူကြီးကပြောကြခဲ့ကြအောင်တရားရုံးဆုံးဖြတ်ချက်မိတ္တူမှာပေါ်ပြခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ Facebook ကုမ္ပဏီပြောခွင့်ရပုဂ္ဂိုလ်ကသူတို့အနေနဲ့ခုကိစ္စကိုပြန်လည်သုံးသပ်နေပြီး IIMM ကိုအချက်လက်တချို့ပေးခဲ့ပြီးဖြစ်တယ်လို့တုံ့ပြန်ခဲ့တာပါ။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.31 kHz 9383ညာ5.32 kHz 9383ညာ5.53 kHz 9885တို့ဖြင့်စနေတနေ့တွေမှာ5.0 190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေဗိုလ်ဒူးညဘက်တဲ့နေ့ကိုဆက်ပြီးပြောပြနေပါတယ်အမေရိကန်ပူးတွဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမာ့ခ်မီလေကသမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့သမ္မတသက်တမ်းကုန်ကနီးလောက်မှာတရုတ်စစ်တပ်အကြီးအကဲစီသူတယ်လီဖုန်းဆက်ပြောဆိုခဲ့တာနဲ့ပတ်သက်လို့မနေ့ကအချက်အလက်တော်ကြားနာပွဲတွင်ခုခံပြောဆိုသွားပါတယ
် The calls on 30 October and 8 January were coordinated before and after with Secretary Esper and Acting Secretary Miller's staff
အော်တိုဘာလ30ရက်နေ့ဇန်နဝါရီလ10ရက်နေ့တွေကဖုန်းဆက်ပြောဆိုခဲ့တဲ့ကိစ္စမတိုင်ခင်ကရောပြီးခဲ့တဲ့နောက်မှာပါဝန်ကြီးအက်စပါယာယီဝန်ကြီးမီလာရဲ့ဝန်ထမ်းတွေနဲ့ဌာနအချင်းချင်းအကြားညှိနှိုင်းဆောင်ရွက်ခဲ့တာပါအော်တိုဘန်နဲ့ဇန်နဝါရီမှာဖုံးဆက်ပြောခဲ့တဲ့အဓိကရည်ရွယ်ချက်ကတော့အမေရိကန်ကသူတို့ကိုတိုက်ခိုက်တော့မယ်ဆိုပြီးတရုတ်တို့ကစိုးရိမ်နေတယ်ဆိုတာကျွန်တော်တို့ယုံကြည်ရစေတဲ့ထောက်လှမ်းရေးသတင်းတွေကြောင့်ဖြစ်ပါတယ်လို့ဗိုလ်ချုပ်ကြီးမီလာကပြောပါတယ်တမနာထရပ်မှာတရုတ်ကိုတိုက်ခိုက်ဖို့ရည်ရွယ်ချက်မရှိခဲ့ဘူးဆိုတာသူတေချာပေါက်သိခဲ့ပြီးအဲ့ဒါကိုတရုတ်တို့ကိုပြောပြဖို့ဝန်ကြီးရဲ့ညွှန်ကြားချက်အရသူဖုံးဆက်ခဲ့တာဖြစ်တယ်လို့လည်းဗိုလ်ချုပ်ကြီးမီလာကပြောပါတယ်
အမေရိကန်နိုင်ငံဆိုးရွားအတွက်အကြွေးကန့်သတ်ချက်ကိုမြင့်မပေးဘူးဆိုရင်အောက်တိုဘာ16ရက်နေ့မှာပေးစရာရှိတာတွေကိုဆိုးရွားကပေးဖို့ငွေကုန်နေမဲ့အလားအလာရှိတယ်လို့အမေရိကန်ဗဟိုဝန်ကြီးဂျန်နက်ဂျဲလန်ကပြောပါတယ်။အောက်လွှတ်တော်ခေါင်းဆောင်တွေကိုဂျဲလန်ကအင်္ဂါနေ့ကဒီသတင်းကိုပေးခဲ့တာဖြစ်ပါတယ
်။ It is imperative that Congress address the debt limit. If not,
အောက်လွှတ်တော်ကအကြွေးကန့်သတ်ချက်ကိစ္စကိုကင်တွယ်ဖို့အရေးကြီးဆုံးဖြစ်ပါတယ်လို့ဂျဲလန်ကပြောသွားတာပါ။အောက်တိုဘာလ18ရက်ရောက်တဲ့အခါဗဒိုင်းဌာနမှာပေးစရာအရင်းမြစ်နည်းနည်းပဲရှိပြီးမြန်မြန်ကြီးကုန်သွားဖို့ရှိတဲ့အကြောင်းတမိုင်းမှာပထမဆုံးအမေရိကန်ကအကြွေးပေးဖို့ပြက်ကွက်တာဖြစ်သွားနိုင်ကြောင်းအမေရိကန်အပေါ်ယုံကြည်စိတ်ချမှုထိခိုက်ခံရပြီးဗဒိုင်းအကြတဲ့ဂျုံဝါနိုင်ငံရလကတော့စီးပွားရေးကျဆင်းမဲ့အလားအလာရှိနေကြောင်းရဲလင်ကပြောသွားပါတယ်
အမေရိကန်သမ္မတဟောင်းဘရက်အိုဘားမားနဲ့ဇနီးဖြစ်သူသမ္မတဟောင်းတော်မီရှယ်အိုဘားမားတို့ဟာရှီကာဂိုမြို့ South Side အရပ်မှာစောင့်မဲ့အိုဘားမား Presidential Center အတွက်အင်္ဂါနေ့ကအုံမြင့်ချပေးခဲ့ကြပါတယ်။ဒီအဆောက်အဦဆောက်ဖို့အတွက်ဥရေကြောင်ကရင်ဆိုင်ခဲ့ရတာတွေအနာပတ်ဝန်းကျင်ကလူနေရပ်ကွက်တွေအပေါ်တည်ဟောင်းမှုဆိုင်ရာစိုးရိမ်ချက်တွေနဲ့ Federal ဆွေးရဌာနတစ်ခုကဆန်းစစ်သုံးသပ်တာတွေကြောင့်နှစ်ပေါင်းတော်ကြာနှောင့်နှေးနေခဲ့ပြီးမှအခုလိုအုံမြင့်ချနိုင်တာပါ။အမရဟောင်းအိုဘားမားကဒေသခံတွေနဲ့ကမ္ဘာတဝန်းကဧည့်သည်တွေစုဝေးလာရောက်ကြပြီးပြည်သူပန်းချန်ဆိုတဲ့ဂရီစကားကိုပြန်ပြီးထူထောင်ပေးတဲ့နေရာတစ်ခုဖြစ်စေဖို့ကျွန်တော်တို့ပုံဖော်မျှော်လင့်ထားပါတယ်လို့ပြောပါတယ်။အစောဦးတည်ရှိတဲ့ဒေသရဲ့စီးပွားရေးတိုးတက်အောင်အထောက်အကူပြုနိုင်တယ်လို့လူဒန်းစားမျိုးစုံကလူငယ်ကောင်းဆောင်တွေအတွက်ခွန်အားဖြစ်စေဖို့မျှော်လင့်ပါတယ်လို့လည်းအမရဟောင်းအိုဘားမားကပြောပါတယ်။ဒေါ်လာသန်းပေါင်း130လောက်ကုန်ကြမဲ့ဒီအစောဦးမှာပြားရိုက်တစ်ခုအများပြည်သူစားကြည့်တဲ့တစ်ခုနဲ့ကလေးကစားကွင်းတစ်ခုတို့ပါဝင်မှာဖြစ်ပါတယ်။
အတန်းနဲ့ပြန်တဲ့ဒုံးကြီးကိုနောက်ဆုံးပြစ်လွတ်ခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံတော်ဝိုင်မီဒီယာကဗုဒ္ဓနေ့ကပြောလိုက်ပါတယ်ဒုံးကြီးဟာအတန်းနဲ့ပြန်တဲ့ဒုံးကြီးဖြစ်ပြီးအမေရိကန်ရဲ့ဒုံးကြီးကာကွယ်ရေးစနစ်ကိုဖောက်သွားနိုင်စွာရှိတယ်လို့သုံးသပ်သူတွေကပြောကြပါတယ်မြောက်ကိုရီးယားနိုင်ငံတော်ဝိုင်ဗဟုသတင်းဌာန KCNA ကဓာတ်ပုံကိုဖော်ပြခဲ့ပြီးဒီဒုံးကြီးဟာ၅နှစ်တာကာကွယ်ရေးစီမံကိန်းရဲ့ထိပ်တန်းဦးစားပေး၅ခုတည်းကတစ်ခုဖြစ်တယ်လို့လည်းပြောပါတယ်အဲ့ဒီစီမံကိန်းကိုဇန်နဝါရီလအစည်းအဝေးမှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအားကကြေထားပေးခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒုံးကျည်ပြုတ်လွတ်ခဲ့တာကိုကင်ဂျုံအားကမြောက်ပိုင်းဂျာကန်ပြည်နယ်ကနေကြီးရှုနေခဲ့တာကိုတော့သတင်းမှာဖော်ပြမသွားခဲ့ပါဘူး။အတန်နဲ့ပြန်တဲ့ဒီဒုံးကျည်ကနိုင်နိုင်ပြန်တန်းနိုင်တယ်လို့ပြန်တန်းနေစေအတွင်းမှာလည်းလူသလိုကစားလို့ရပါတယ်။ဒါအပြင်ဒုံးကျည်ထိပ်ဖူးကိုတွန်းတင်ပေးတဲ့ဒုံးမြန်နဲ့တီးခြားခွဲထုတ်နိုင်တာမို့ပိုပြီးကြီးပါတဲ့ဒုံးကျည်မှာတက်ဆင်လို့လည်းရပါတယ်။ဒါအပြင်မြောက်ကိုရီးယားမှာမြေပြင်ရေရေရင်ုပ်သင်းမောကနေပြစ်နိုင်တဲ့နီလန်နဲ့ရှိနေတာကြောင့်အမေရိကန်အတွက်ကြီးမားတဲ့ပြဿနာဖြစ်တယ်လို့ Massachusetts နီးပညာတက်ကလိုကောက်ွယ်ဆိုင်ရာကျွမ်းကျင်သူ Virgin Naren က VOA ကိုပြောပါတယ
်စက်တင်ဘာလ29ရက်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတမောင်တန်းတို့ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာမြန်မာကျပ်ငွေတန်ဖိုးဇက်တိုက်ကျလာတဲ့နောက်ပြည်တွင်းစီးပွားရေးကိုအဓိကမောင်းနှင်နေတဲ့အသေးစားအလက်စားကုန်ထုတ်လုပ်ငန်းတွေအောက်ခြေစီးပွားရေးလုပ်ငန်းတွေဟာရက်ဆိုင်လူနီနီဖြစ်နေပြီလို့စီးပွားရေးလုပ်ငန်းရှင်တွေနဲ့ပညာရှင်တွေကပြောလိုက်ပါတယ်အမေရိကန်ဒေါ်လာရှားပါလာတာနဲ့အတူကုန်ကျန်းသွင်းကုန်ဈေးနှုန်းတွေကလည်းလိုက်တက်လာပါတယ်။တချို့လုပ်ငန်းတွေကတော့လက်ရှိအခြေအနေကိုထိမထနိုင်တော့ပဲလုပ်ငန်းတွေကိုရပ်ပစ်ဖို့အထိစဉ်းစားလာနေကြတာပါ။ဒီအကြောင်းရန်ကုန်ကပြပို့လာတဲ့သတင်းကိုငင်းချမ်းပြပြပေးပါရှင်
။ဝန်ထမ်းအင်အားအတော်အသင့်နဲ့နှစ်ပေါင်းများစွာလဲပတ်ခဲ့တဲ့ကြီးပွားရေးမုတ်တိုက်ဟာသူ့ရဲ့လုပ်ငန်းတွေကိုမကြခင်မှာလုံးဝရန်နာပြဖို့ဆုံးဖြတ်လိုက်ရပါတယ်။ဆရာနာသိမ့်ပြီးတဲ့နောက်ရင်းရိုင်လာတဲ့စီးပွားရေးအခြေအနေတွေကြောင့်ဆက်လက်ရပ်တည်ဖို့မဖြစ်နိုင်တော့ပဲအခုလိုဆုံးဖြတ်လိုက်ရတာလို့မုတ်တိုက်ပိုင်ရှင်ဦးထေးကျွဲကပြောပါရယ်လုပ်ငန်းနဲ့မဖြစ်မနေထဲရတဲ့ပြည်ပကုန်ကျန်းတွေကအမေရိကန်ဒေါ်လာဈေးအတိုင်းတရိပ်ရိပ်တက်နေပြီးတော့တစ်ဖက်မှာအမျက်ပြန်ရဖို့အတွက်အတော်လေးရုန်းကန်နေရတယ်လို့သူက VOA ကိုပြောတာပါဒီတိုင်းဆက်ပြီးသွားမယ်ဆိုရင်သူ့လိုပဲတခြားအသေးစားလုပ်ငန်းတွေတဖြည်းဖြည်းလဲပြိုသွားနိုင်တယ်လို့လည်းပြောပါရယ်
မိုးတိုက်တော်မှာခုလိုလိုပြောလို့ကျွန်တော်တို့ကိုဗစ်ကနေတဲ့ပါးသိတာအနည်းငယ်လေးခင်လာလာမှာလို့ဒီလိုကျွန်တော်တို့ခုကလေးကနေတော့မှလည်းသိဖို့အတွက်အစီအစဉ်ဆွဲနေရတယ်အဲစကန်ဝေးမတိုင်းမှာကောင်းမယ်ငါတို့လည်းပြန်လေတက်နေတယ်တက်နေတယ်ပြန်နိုင်ငံရေးတွေဝင်လာတယ်နိုင်ငံရေးတွေဝင်လာတော့ပြန်ပြေးရတယ်အခုတော့ပြောမစမ်းတော့ဘုံမှာရှိနေတော့အစီအစဉ်သိဖို့လို့ကျွန်တော်တို့အစီအစဉ်ဆွဲနေတယ်တကယ်လို့မဖြစ်တော့ဘာလို့ဆိုအကုန်လုံးဆက်ပြီးပြန်ဘုံမှာဆက်ကုန်ရတယ်ဆိုတော့အဲ့ဒီမှာကျွန်တော်အလုပ်သမားကြီးပါကြီးများဒီလိုမှအဆင်မပြေနိုင်တော့ဘူ
းတချို့လုပ်ငန်းတွေကတော့ဆက်လက်ရပ်တည်ဖို့ထုတ်ကုန်တွေကိုဈေးတင်လိုက်ရပါတယ်ခရမ်းကျင်သည့်ကြက်သွန်စီဒါရီအားလုံးတည်ယူပို့ဆောင်ကားတွေကြောင့်ဈေးနှစ်ဆတက်လာပြီးနောက်ဆုံးမှာတော့ကုန်စည်နှုန်းတက်တဲ့ဒဏ်ကိုစားသုံးသူကပဲခံစားရတယ်လို့မြန်မာနိုင်ငံစားတောက်ဆိုင်လုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးနေလင်းကပြောပါတယ
်တော်လေးတော့အခြေအနေမကောင်းရဘူးအခုတချို့လုပ်ငန်းကြီးတွေဆိုရင်တော့တချို့ဆိုရင်စာရီးကျနေတယ်သူတို့ဒီလိုပဲကြောင်ရထားတယ်ဆိုရဟာမျိုးပေါ့နော်။ဒါကြောင့်လဲဆိုတော့ဒီဒေါ်လာကြီးကတော့ဒီဆက်သွားမယ်ဆိုလည်းမသိဘူးလို့ဒီမှာဒီနေ့ရောင်းပြီးရင်နောက်နေ့ပြန်လာဖို့တော့မလိုတော့တဲ့အချိန်လေးဆိုတော့ဒီမှာချိုးချုံတိုင်းနေပါရဲ့ပုံမှန်တို့ကျင်ရတယ်ရှိရောသူတို့ချိုးနေချင်ဆပ်လိုက်မလို့နိုင်ဘူးလို့လောကမှာ
အထွေထွေကုန်စည်နှုန်းကိုထိန်းထားနိုင်ဖို့အတွက်စီးပွားကူးသန်းဌာနနဲ့ဆက်သုံးစီတင်သွင်းဖြန့်ဖြူးရေးအသင်းတို့ပူးပေါင်းပြီးစက်တင်ဘာလ22ရက်နေ့ကစလို့ဆက်သုံးစီကိုပြင်ပဈေးထက်နည်းတဲ့နှုန်းထားနဲ့ရောင်းပေးနေတာပါ။ကုမ္ပဏီတွေအတွက်လည်းဘိုဘန်ကအမေရိကန်ဒေါ်လာကိုဈေးလျှော့ပြီးရောင်းပေးနေတယ်လို့ပြောပါတယ်။ဒါပေမဲ့ဈေးကွက်ထဲမှာ73စီလိုအပ်ချက်ကများပြားနေတဲ့အတွက် ပြင်ပဈေးကွက်မှာတော့ဒက်စီတလီတာကို7500ဝန်းကျင်အထိရောက်လာတာပါ73စီလိုမျိုးအခြေခံအကျဆုံးအတွင်းကုန်တွေဈေးတက်ပြီးဆိုရင်တော့တခြားစီးပွားရေးကဏ္ဍအသီးသီးမှာစင်ပွားရိုက်ခတ်မှုတွေဖြစ်လာနိုင်ကြောင်းပြည်သူရေးရမူဝါဒလေးလာသုံးသက်သူတဦးဖြစ်တဲ့ဥခိုင်ဝင်းကပြောပါတယ
်သူတို့တက်ပြီးတိတ်ကြားခင်မှာပဲလေအတွင်းကုန်တွေကိုစကန့်ကန့်လာတယ်အခု73စီနဲ့နော်စာအုပ်စီတို့ပေါ်မှာရိုက်ခတ်မယ်အဓိကအခုတော့နော်ဓာတ်စီစိမ်းလုံးတွေအရန်တက်တယ်တက်တဲ့အတွက်လည်းအခုကိုတာနဲ့ပုံစံမျိုးပေါ့တချို့73စီသွင်းတဲ့ကုမ္ပဏီတွေကိုရောင်းပေးတယ်အဲဒီကုမ္ပဏီတွေမှာဈေးကတမျိုးဖြစ်တယ်တချို့ပိတ်ထားပြီးတော့ကြားတယ်တချို့တွေကမရောင်းနိုင်တော့ဘူးနော်အဲ့တော့73စီတက်ရင်တက်ယူပို့ဆောင်ရေးတက်ပြီဆိုတော့ကုန်စည်နှုန်းတွေကပို့ပြီးတော့ညံ့လာပြီပေါ့အ
ာရှပစိဖိတ်ဒေတာအတွင်းမှာလည်းကူးစက်မြန်ဒယ်တာကိုဗစ်ကပ်ရောဂါပိုးကြောင့်စီးပွားရေးဆက်လက်နှေးကွေးနေပြီးနိုင်ငံတွေအကြားတိုးတက်မှုတွေမညီမျှတာရှိနေပါတယ်ဒီအထက်မှာဆက်အနာသိမ်းခံရတဲ့မြန်မာနိုင်ငံရဲ့အခြေအနေဟာပိုပြီးဆိုးရွားနေတယ်လို့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာထဲမှာပါရှိပါတယ
်ကိုငိမ့်ညံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုလိုမျိုးမြန်မာငွေတွေဈေးကျပြီးတော့ဒေါ်လာဈေးတက်လာရတဲ့အခြေအနေပေါ်မှာစီးပွားရေးလုပ်ငန်းရှင်တယောက်ကိုဆက်သွယ်မေးမြန်းထားတာတင်ပြပေးကြပါမယ်မြန်မာနိုင်ငံထဲမှာအမေရိကန်ဒေါ်လာငွေလဲလှယ်နှုန်းဟာဒီလာထဲမှာပဲမကြုံစဘူးသမိုင်းဝင်စံချိန်တင်ပြီးတော့မြင့်တက်သွားတာဟာဥက္ကုံသွင်းကုံကွာဟာချက်ကြောင့်ဖြစ်လာတယ်လို့အဓိကအချက်ကတော့မြန်မာကျပ်ငွေပေါ်မှာလူလူရဲ့ယုံကြည်မှုကျဆင်းလာတာကြောင့်ဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်တို့ကထောက်ပြလိုက်ပါတယ်။နိုင်ငံခြားငွေလဲလှယ်ရေးနဲ့ပြည်ပငွေလွှဲလုပ်ငန်းတွေလည်းပါဝင်တဲ့ဝါခေမရောင်းဝယ်ရေးကုမ္ပဏီရဲ့ဥက္ကဋ္ဌဒေါက်တာဆိုးထွန်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့ဒေါက်တာဆိုးထွန်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီဒေါ်လာဈေးကမကြုံစဘူးပေါ့နော်တော်တော်အတက်ကျန်းသွားတဲ့အနေအထားမှာဘာကြောင့်အဓိကဖြစ်ရလဲထင်လဲဆရာကြီ
းဟုတ်ပါတယ်လက်ရှိကျွန်တော်တို့ဒေါ်လာဈေးကျတဲ့နှုန်းကတော့ဒါပြောရမယ်ဆိုရင်တော့ကျွန်တော်တို့တမိုင်းမှာမရှိဘူးတဲ့စံချိန်ဖြစ်သွားတာပေါ့နော်အချိန်ကြိုသင်းမှာရုပ်ရည်တက်သွားတယ်ပေါ့နော်တက်သွားလို့ကြောင့်မလို့တော့ဒါလူတွေတော်တော်များများကဒါဒေါ်လာဈေးကျတဲ့ပုံမှာ shock ရကုန်ကြတာပေါ့နော်အထူးသဖြင့်တော့ဒီစက်တင်ဘာလအတွင်းမှာဆိုကျတဲ့နှုန်းကပိုများပါတယ်စက်တင်ဘာလအစမှာဒေါ်လာဈေးက1900ဝန်းကျင်လောက်ကနေပြီးခုဒါအနေနဲ့ဈေးဆို2400လောက်ဖြစ်တယ်ဒေါ်လာအယူအကက်ဈေးဆို2900လောက်ဖြစ်သွားတယ်ပေါ့နော်တက်တဲ့ပါဆန်တော့ပါဆန်လေးအနေနဲ့ပြောရင်တော့တော်တော်များပြားတဲ့ပမာဏလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆရာကြီးဘာကြောင့်မလို့အဓိကအခုလိုထောင်တက်သွားတယ်ထင်လဲ
အဲခြေကံကတော့ဒါအားလုံးကတော့ဒါဒေါ်လာဈေးတက်တယ်ဆိုရင်တော့လေ trade deficit တော့ရင်သွားကြတာပေါ့နော်ကျွန်တော်တို့စီမှာတော့လေဒါအိတ်ဆိုးကကျတယ်သူပြီးငွေဆက်ကုန်သွယ်ရေးကိုအားကိုးတဲ့တရုတ်နိုင်ငံကြီးနဲ့ကိုဗစ်ကိုတော့အကြောင်းပြပြီးငွေဆက်ကုန်သွယ်ရေးပိတ်ထားတယ်ဒုတိယချက်ကတော့ပင်လယ်ရေကြောင်းကုန်သွယ်ရေးမှာလည်းကွန်တိန်နာကတွေကဈေး3000လောက်တက်တယ်။ကွန်တိန်နာရှားပါမှုဖြစ်တဲ့ကြောင့်ဟိုတင်ပို့မှုကျော့ကျတယ်ပေါ့နော်။အဲတော့အဲဒီအချိန်မှာကျွန်တော်တို့ကဒီဘားအနေနဲ့တင်သွင်းတဲ့ဟာအပေါ်မှာရှိနေတယ်။နောက်တစ်ခါကျွန်တော်တို့ဒီ COVID-19 တောက်ဝေးကြောင့်ဒီ medical ပစ္စည်းတွေတင်သွင်းမှုကတော့ပမာဏရုပ်တရက်ပို့ပြီးထိုးတက်လာတာရှိတယ်ပေါ့နော်။အဲတော့လိုအပ်ချက်ကရှိနေတယ်။ရှိနေတဲ့ကြောင့်မို့တော့အတန်းကြီးကတော့ဒေါ်လာဈေးကတော့တက်မဲ့နေတာတော့ရှိတယ်။ဆိုတော့လည်းပဲနောက်လက်ရှိနေသားမှာလည်းဒါနဂါဆာအာနာတွဲကြောင်းတွေကြောင့်မို့ FCI ဝင်တဲ့နှုန်းကကျွန်တော်ကျလာတယ်ပေါ့နော်အဲကျတဲ့တွဲကြောင်းမို့လက်ရှိကဒေါ်လာဈေးတော့ပြင်းထန်စေတဲ့အကြောင်းရင်းပေါ့တိုးတော့လည်းပဲဒီ trade deficit ကြောင့်ဖြစ်တဲ့ဆိုတဲ့ဒေါ်လာဈေးကဒီလောက်ထိတော့တက်စရာမရှိဘူးအထူးသဖြင့်တက်သွားတဲ့အကြောင်းရင်းရတယ်ကျွန်တော်ပြည်သူအနေနဲ့ဒီမှာချက်ငွေပေါ်ယုံကြည်မှုရော့ကျသွားတာပေါ့နော်အဲဒါကောလာဟာလာချိုးတဲ့ထွက်လာတာပေါ့ချက်ငွေဖြတ်သိမ်းနေလို့နောက်ဘိုးဘန်ကဆက်ကူတွေ9000တန်းနဲ့ရိုက်နေရလို့ဒါတွေကလည်းလူအနေနဲ့ဒီဘိုးဘန်ပေါ်ယုံကြည်မှုရော့ကျတဲ့အပိုင်းတော့မြင်တယ်ဒီချက်တွေကြောင့်ကျွန်တော်တို့ကဘီဒီယိုလူအနေနဲ့ဒေါ်လာကိုပို့ပြီးဝယ်ယူစုဆောင်းလာကြတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုဒီတက်သွားတဲ့ပမာဏကိုကြည့်မယ်ဆိုရင်အခုဒီစက်တင်ဘာလအတွင်းမှာထူးထူးခြားခြားပေါ့နော်ဘလောက်ထိရှင်းထန်သွားတာကိုဆရာတို့သတိပြုမိလဲ
ကျွန်တော်တို့ကဒေါ်လာဈေးတက်တဲ့နေရာမှာကျွန်တော်ကြည့်ဘယ်အနေစတဲ့လဲကိုကျွန်တော်ကလေ့လာနေကြည့်တယ်ခေတ်တန်းကျွန်တော်တို့အင်ပို့လိုအပ်ချက်ကြောင့်ဖြစ်တယ်ဆိုရင်အင်ပို့သွင်းလို့ရတယ်အကောင့်လေးရငွေပေါ့နော်ကျွန်တော် export အနေဆိုတဲ့ဟာဈေးတက်ရမှာပေါ့နော်အခုလက်ရှိဒီထားမှာဒီအပြင်မှာရှိနေတဲ့ money changer တွေမှာရောင်းနေတဲ့ cash ဒေါ်လာ US ဈေးကပို့ပြီးတက်တာတွေ့တယ်။နောက်တက်တဲ့နေရာမှာသူကပဲဥဆောင်ပြီးတက်တာတွေ့တယ်။ဒါဆိုရင်တော့ကျွန်တော်တို့ကတုံးတက်တာတော့ဒါဘီဒူလူတို့အနေနဲ့ကြံ့ငွေပေါ်ယုံကြည်မှုရောကြပြီးဒေါ်လာဝယ်ယူစုဆောင်းမှုရှိနေလို့အတူတူဖြစ်တယ်လို့မြင်တယ်။လက်ရှိဒီထားမှာကြည့်မယ်ဆိုရင်လည်းကျွန်တော် export earn အနေနဲ့ဒီနေ့ဆိုရင် export earn က2400လောက်ရှိတဲ့အချိန်မှာကျွန်တော် US ဆိုတဲ့ဒေါ်လာ US က1900 2800လောက်ဖြစ်နေတယ်။အဲ့တော့ကျွန်တော်တို့ပြောရမယ်ဆိုရင်တော့ဒီလိုလူအနေနဲ့ယုံကြည်မှုရောကြသွားတဲ့ကြံ့ငွေပေါ်ယုံကြည်မှုရောကြသွားတဲ့အခြေခံချက်လက်တစ်ခုအနေနဲ့တော့ရှိနေပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့ဒီပြဿနာကိုအဓိကဘယ်လိုဖြေရှင်းဖို့အကြံပြုရှင်လဲဆရာ
ဖြေရှင်းဖို့ကတော့ဗျာဒါယုံကြည်မှုရောကြတာတော့ဒီလိုလူအနေနဲ့ယုံကြည်မှုခိုင်မာအောင်တော့ဆောင်ရွက်ဖို့တော့လိုတာပေါ့နော်အဲလက်ရှိတော့လည်းဘူပန်အနေနဲ့လည်းဒါဒေါ်လာဈေးတည်ငြိမ်အောင်ဆိုပြီးတော့တရက်ကို10,000-15,000တော့ထုတ်ရောင်းနေတာတွေ့တယ်
အမေရောင်းတဲ့နေရာမှာတော့သူကဒီအင်ပို့လုပ်တဲ့စက်သုံးစီအတွင်းတဲ့လူတချို့ပဲတောင်းချတာတွေ့တယ်ပေါ့နော်ပြီးတော့မှသူကဈေးနှုန်းကိုလည်းလျှော့ပြီးပေါက်ဈေးမဟုတ်ပဲနဲ့1950နဲ့လျှော့ရောင်းပြီးတာတွေ့တယ်ဟောကျွန်တော်ကတော့ဒါကျွန်တော်ပုံကလေးအမြင်မှာဒီခုနရောင်းတဲ့ပုံစံလျှော့ရောင်းတဲ့ပုံစံမျိုးမဟုတ်ပဲနဲ့ပေါက်ဈေးနဲ့ကျွန်တော်ပမာဏအများများကိုလူတိုင်းဝယ်နေအောင်ကျွန်တော်စီစဉ်ပေးဖို့လိုတယ်လို့မြင်တယ်အဲဒီကြမှာဘီလူလူအနေနဲ့ကလည်းဒါဘိုဘန်5ဒေါ်လာရေးရှိတယ်ဒါရောင်းချနိုင်တယ်နောက်တခါရွှေလိုရယ်ဆိုရယ်ရွှေတို့မှရှိတယ်ရောင်းချနိုင်တယ်အဲတို့မှခိုင်မာတယ်ဆိုတဲ့ဟာပြန်ပြီးတည်ငြိမ်လာမယ်လို့ကျွန်တော်မြင်တယ်အဲ့လိုပြည့်ရှင်းနိုင်ရင်တော့လူတွေရဲ့စိုးရိမ်ကြောင်းကြမှုရောကြပြီးတော့မှဒေါ်လာလေးပြန်ပြီးတည်ငြိမ်လာမယ်လို့မြင်ပါတ
ယ်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဒေါက်တာဆွတ်ထွန်းခင်ဗျာ
ဒေါက်တာဆွတ်ထွန်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရန်ကုန်ကမြေနီကုန်းပြစ်ခတ်မှုရဲ့အခြေအနေသတင်းကိုပြောပြပေးကြပါတယ်ရန်ကုန်တိုင်းဒေသကြီးစမ်းချောင်းမြို့နယ်မြေနီကုန်းကတိုက်ခန်းတစ်ခုကိုပြီးခဲ့တဲ့စက်တင်ဘာလ25ရက်နေ့မနက်တနားရီကျော်လောက်ကစစ်ကောင်စီဘက်ကနေရှာဖွေစီးနင်းခဲ့ပါတယ်ဒီရှာဖွေစီးနင်းမှုမှာအပြန်အလှန်ပြစ်ခတ်မှုကြောင့်နှစ်ဖက်စလုံးမှာတေဆုံးမှုတွေရှိခဲ့ပါတယ်လို့မှုခင်းရဲတပ်ဖွဲ့ရဲ့အစီရင်ခံစာကလူမှုကွန်ရက်မှာပြန့်နှံ့ခဲ့ပါတယ်တက်ကြွလှုပ်ရှားသူတွေဘက်ကတော့ဒီလူငယ်လေးလေးဦးဟာတိုက်ပေါ်ကနေဆွဲချခံရပြီးတော့လမ်းပေါ်မှာပြစ်တက်ခံရတာလို့ပြောကြပါတယ်ဖြစ်စဉ်အသေးစိတ်နဲ့ပတ်သက်လို့နှစ်ဖက်ပြောဆိုရမှာတော့ကွဲလွဲမှုတချို့ရှိနေတဲ့အကြောင်း VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်ရန်ကုန်တိုင်းဒေသကြီးစမ်းချောင်းမြို့နယ်မြေနီကုန်းမှာစစ်ကောင်စီဘက်ကဝင်ရောက်ရှာဖွေတော့အပြန်အလှန်ပြစ်ခတ်ရင်းနဲ့အမျိုးသား3ဦးအမျိုးသမီး2ဦးတို့တေဆုံးပြီးစစ်ကောင်စီဘက်ကလုံခြုံရေးတပ်သား3ဦးတေဆုံးခဲ့တယ်ဆိုပြီးမှုခင်းရဲတပ်ဖွဲ့အစီရင်ခံစာလူမှုကွန်ရက်မှာပြန့်နှံ့ခဲ့ပါတယ်ဒါဟာရဲတပ်ဖွဲ့ရဲ့ဖြိုးဝှက်အစ်စ်တတ်မှတ်ချက်ပါပုံမှန်ဖြစ်ရအစီရင်ခံစာဖြစ်တယ်ဆိုပြီးနှိစက်သူ2ဦးက VOA ကိုအတည်ပြုပြောပါတယ်ဖြစ်ပွားစဉ်ကြားရတဲ့ပြစ်ခတ်တန်တွေဟာတိုက်ပွဲတစ်ခုလိုပဲလို့အနီးအနားကကြားရသူတွေက VOA ကိုပြောပါတယ်ခေတ်သစ်သတင်းမီဒီယာကဖော်ပြတဲ့ရုပ်သံပိုင်းတစ်ခုမှာတော့လမ်းမပေါ်မှာပြစ်ခတ်တန်တွေကြားရပြီးလမ်းမပေါ်မှာလဲကျနေတဲ့လူငယ်တွေကိုလုံခြုံရေးတပ်သားတွေကကန့်ကြောက်နေတာတွေ့ရပါတယ်။ဒါကြောင့်ရဲအစီရင်ခံစာမှာပါတယ်လို့အရက်သားတေဆုံးသူ၄ဦးဟာတိုက်ပွဲပြစ်ခတ်စဉ်တေဆုံးတာလားခေတ်သစ်မီဒီယာကရေးတယ်လို့တိုက်ခန်းပေါ်ကဆွဲချပြီးမှလမ်းမပေါ်မှာပြစ်တက်တာလားဆိုတာဟာကွဲလွဲမှုတွေဖြစ်ပေါ်နေပါတယ်။စစ်ကောင်စီဘက်ကတော့ဒီဖြစ်ရနဲ့ပတ်သက်လို့တရားဝင်ထုတ်ပြန်ပြောဆိုတာမျိုးတွေမရှိသေးပါဘူး။စစ်တပ်ကတို့တကျောင်းသားတမကထုတ်ပြန်ချက်နဲ့သူနာပြုတပ်ကတို့ကျောင်းသားများတမကတို့ကတော့အရက်သားတေဆုံးသူ၄ဦးထဲမှာဒေါက်တာဇင်လင်းနဲ့သူနာပြုမတ်ခင်ခင်ကျွယ်တို့ပါဝင်တယ်ဆိုပြီးစက်တင်ဘာလ28ရက်နေ့နဲ့29ရက်နေ့တွေမှာအတီးတီးထုတ်ပြန်ချက်ထုတ်ခဲ့ပါတယ်။သူနာပြုတပ်ကတို့ကျောင်းသားများတမကကတာဝန်ရှိသူကျောင်းသားတဦးကတော့ဒီဖြစ်စဉ်မှာလူငယ်တွေကိုတိုက်ခန်းပေါ်ကဆွဲချပြီးမှတပ်ဖြတ်ခဲ့တာလို့ပြောပါတယ်
။ဒီကောင်ပြေတိုက်ခါမှုတိုက်ကောင်ပြေတိုက်ခါမှုလည်းဆွေးချပြီးတော့တက်တဲ့ရှင်အောင်ခံရရတယ်ပြီးတော့အမကအိမ်မှာဒီဆုံးရတော့တော့မဟုတ်ပြီးတော့တိုက်ကြမှာတော့ပြီးတက်ခဲ့တော့လည်းဟုတ်ပါတယ်ပြီးတော့လေဦးတော်လည်းဒီမှာဘလို့ပါဝင်ရတယ်ဆိုတော့အမကအာနာစတဲ့နေ့အချိန်ကလည်းကြောအိမ်မှာမနေတော့အိမ်မှာရှိမနေတော့မလဲနောက်ဆောင်တော့ရှာမှုလုပ်နေတယ်ပြီးတော့မက်ဒီကယ်ကောက်ပါအနေနဲ့လည်းပါဝင်ထားတယ်သူကအဖွဲ့မှာလည်းပါဝင်ထားတယ်သူအခုနောက်ပိုင်းမှာသူရဲ့ပါဝင်ခဲ့တဲ့အဖွဲ့တော်များများမိပြီးတော့အခုအမကနောက်ပိုင်းမှာရှောင်ပေးနေရတယ်လေအခုလို
လူမှုကွန်ရက်မှာပြန့်နှံ့နေတဲ့ရဲအစီရင်ခံစာမှာတော့နှစ်ဖက်အပြန်အလှန်ပြစ်ခတ်ပြီးအမျိုးသား3ဦးအမျိုးသမီး2ဦးနေအိမ်မှာတေဆုံးကြောင်းရေးသားထားပေမဲ့အရက်သားတေဆုံးသူတွေဟာဘယ်သူတွေဆိုတာဖော်ပြတာမရှိပါဘူး။ဒါပေမဲ့တေဆုံးတဲ့စစ်ကောင်စီတပ်ဖွဲ့ဝင်3ဦးကိုလည်းအမိယာလူနဲ့တကွဖော်ပြထားပါဗျ။အစီရင်ခံစာပါလုံခြုံရေးတပ်ဖွဲ့ဝင်တေဆုံးသူ3ဦးဖော်ပြခဲ့ရမှာတေဆုံးတဲ့တက်ချက်ကြီးတဦးတေဆုံးတာအမှန်ဖြစ်ကြောင်း VOA ကအတည်ပြုနိုင်ပါတယ်။လမ်းပေါ်မှာပြစ်ခတ်နေတဲ့ရုပ်သံဖိုင်တင်ထားတဲ့ခေတ်သစ်သတင်းမီဒီယာကတော့ဆရာဝန်တဦးနဲ့သူနာပြုတဦးအပါအဝင်လူငယ်တွေတပ်ဖြတ်ခံထားရတာကိုအတည်ပြုထုတ်ပြန်ခဲ့ပြီးစစ်ကောင်စီဘက်ကတပ်သားတွေတေဆုံးတယ်ဆိုတာကိုတော့တိကျတဲ့သတင်းမရဘူးလို့ပြောပါတယ်။ဒီရုပ်သံသတင်းရင်းမြစ်ဟာဘလောက်ထိခိုင်မာတိကျမှုရှိပါသလဲလို့ခေတ်သစ်မီဒီယာအက်ဒီတာချုပ်ကိုတာလွန်ဆောင်ထက်ကိုမေးကြည့်တဲ့အခါမှာအခုလိုပြောပြပါတယ်
။ဒီလူတွေကပြပို့လာတဲ့ဒီဒီရှိလာတယ်။နောက်ပြီးတော့ဒီမဘောတွေကနေပြီးတော့ဟိုပို့လာတဲ့တရေချက်လက်ကြီးရတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့အဲ့ဒီဒီကိုဒီတကယ်တော့ကျွန်တော်တို့အာနှစ်ခုလောက်ကြည့်ရနေပြီးတော့ပုံစံအမျိုးမျိုးရိုက်ထားတဲ့ဟာကိုကျွန်တော်တို့ရထားတာပေါ့နော်။ရထားတာကတော့ကျွန်တော်တို့ကပြန်ပေါင်းပြီးတော့ပြန်ပြီးဖြည့်ပစ်လိုက်တဲ့အခါမှာဒီရဲမှာလမ်းပေါ်မှာဒီတရက်ကိုပြတ်တက်ဟာလာတလက်တောင်လည်းပြတ်တက်ကြရတယ်။နောက်ပြီးတော့ဒီလူငယ်တရားကျဲ့ရနေမှာဘဲနေရဘူးဖြစ်တဲ့နဲ့ဒီကလာကျလာပေါ့နော်ဒီပလက်ဖောင်းနဲ့ခေါင်းနဲ့အဲ့လိုကံရဲဟောင်းလို့ကျွန်တော်တို့တွေ့ရတယ်
။ တပြက်ခံရတယ်လို့ဆွဆွဲခံနိုင်ရတယ်လူငယ်လေးဦးစလုံးဟာဘသူတွေဖြစ်တယ်ဆိုတာကိုခေတ္တမီဒီယာကသိရှိပေမဲ့ဒေါက်တာဇင်လင်းနဲ့သူနာပြုမတ်ခင်ခင်ကျွဲကတည်းကအတီးပြုတ်ဖော်ပြခဲ့ပြီးနောက်ထပ်နှစ်ဦးနဲ့ပတ်သက်လို့မိသားစုတွေရဲ့ခွင့်ပြုချက်မရတဲ့အတွက်ဖော်ပြတာမဟုတ်ခဲ့ဘူးလို့လည်းကိုတာလွန်ဆောင်ချက်ကပြောပြပါဗျာ။ဒီသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတာ ကျောင်းရဲ့အဖွဲ့အေပီပီကလည်းစက်တင်ဘာလ26ရက်နေ့ကတရင်ထုတ်ပြန်ရမှာတော့စစ်ကောင်စီဘက်ကလူငယ်၄ဦးကိုတိုက်ခန်းပေါ်ကနေဆွဲချခဲ့ပြီးလမ်းပေါ်တွင်ညှိမှန်းနှိပ်စက်ပြီးတပ်ဖြတ်ခဲ့ကြောင်းတပ်ဖြတ်ချင်းခံရသူတွေထဲမှာအာနာဖီဆိုင်ရဲ့လှုပ်ရှားမှုစီဒီယံပြုလုပ်ထားတဲ့စစ်တနာဝန်ထမ်းဆရာဝန်ဒေါက်တာဇင်လင်းနဲ့ရန်ကုန်ကရင်956ဦးကတူနာသူဆရာမမက်ခင်ခင် APPS ရင်းနေဟာချဲ့ကားထားတယ်လို့လည်းရခင်ကတုံ့ပြန်ခဲ့ဘူးပါတယ်ရှင်
။မြင်းဒီကုန်းပြစ်ခတ်မှုအပေါ်မှာသတင်းထုတ်ပြန်မှုတွေကွဲလဲနေတဲ့အကြောင်းသတင်းမအေးမာကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မကွေးတိုင်းနှမ်းခါကြီးရွာမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တို့ကြားတိုက်ပွဲဖြစ်နေတဲ့အခြေအနေတင်ပြပေးကြပါမယ်။မကွေးတိုင်းနှမ်းခါကြီးရွာမှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲဖြစ်ပွားတာမှာကြီးရွာကနေအိမ်တချို့မိရှုခံခဲ့ရပါတယ်ဒီမိရှုခံရပြီးတော့ကြေးရွာသူကြေးရွာသားတွေလည်းထွက်ပြေးနေရပါတယ်စကိုင်းတိုင်းကဏီမြို့မှာဆိုရင်လည်းစစ်ကောင်စီတပ်ရဲ့ဆက်လီကိုကဏီ PDF တပ်ဖွဲ့ကတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုအလိမ္မာပြောပြပေးပါရှင်
နေအိမ်တွင်မီးနှစ်ကြိမ်ရှုခံရတဲ့မကွေးတိုင်းနှမ်းခါရွာမှာဒီကနေ့စက်တင်ဘာ29ရက်မနက်ပိုင်းကြေးရွာတွေကိုစစ်ကောင်စီတပ်တွေဝင်ရောက်လာတဲ့အတွက်ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်တာတွေဖြစ်ခဲ့ပြီးနောက်နေအိမ်တချို့ကိုစစ်ကောင်စီတပ်တွေကနောက်တစ်ကြိမ်မီးရှို့သွားတယ်လို့နှမ်းခါရွာသူတို့က VOA ကိုပြောပါတယ
်။ PDF တွေကအကုန်နောက်ဆုတ်ခဲ့ရတယ်လေ။ဟိုသူကအင်အားတရားဝန်ကြီးလောက်ရှိရဆိုတော့ကိုယ့်ဘက်မှာလောက်ရှိရှိလေ။ဟိုဒီတာကကိုရက်ကလေးလေးရှိရဆိုလေ။ရာရဲ့သူတော့ဟောလေကန်လန်းတော့ဆက်ဖို့ရှိကြတာလေ။အရင်တက်ကြရမကျန်ကျန်ခက်တဲ့အိမ်ကြီး။တနေ့ကိုတော်တော်များတော့ဆယ်အိမ်ဝန်းကျင်လောက်တော့ရှိမှလည်းအဲတကယ်ရှိထားတော့လေ။
သူရဲ့နေအိမ်နဲ့ဇေးဆိုင်ဟာရွာကိုဒုတိယအကြိမ်မိရှုချိန်မှာမိတဲ့ပါသွားခဲ့ပြီးဒီကနေ့မနေ့တိုက်ပွဲမှာတော့သူကိုယ်တိုင်ဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။တိုက်ပွဲကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပြင်ကန်ကော PDF နဲ့ချင်းအမျိုးသားတပ်ဦး CNN တို့ကပါပူးပေါင်းပြီးတိုက်ခိုက်ခဲ့တယ်လို့သိရပါဗျ။နှမ်းခါရွာကနေအပြန်မှာစစ်ကောင်စီရင်တန်းမိုင်းဆွဲတိုက်ခိုက်ခံရလို့စစ်ကောင်စီတပ်တွေ20ဦးထပ်မံနဲ့တေဆုံတယ်လို့ဒေသခံတွေကပြောပါဗျ။ VOA ကဒါကိုတိကျအတည်ပြုလို့တော့မရပါဘူး။လက်ရှိမှာတော့နှမ်းခါရွာတောင်ဘက်မွေလွယ်ရွာမှာစစ်ကောင်စီတပ်တွေတပ်ဆွဲထားပါဗျ။နှမ်းခါရွာဟာစက်တင်ဘာ10ရက်နဲ့စက်တင်ဘာ13ရက်တို့မှာနေအိမ်အလုံး40နီးပါးမိရှုခံခဲ့ရတာပါ။ဒါအပြင်စကိုင်းတိုင်းကဏီမြို့မှာဆိုရင်လဲစစ်ကောင်စီတပ်တွေလိုက်ပါလာတဲ့ဆက်လီဟာချင်းတွင်းမြစ်ထဲကနေစံတက်လာချိန်မှာကဏီ PDF ကတိုက်ခိုက်ခဲ့တယ်လို့ကဏီ PDF ပြောခွင့်ရသူက VOA ကိုပြောပါတယ်
။သူတို့ကမနေ့ကနေကတော့မှချင်းတွင်းမြစ်ကိုစံတက်လာတယ်မုံရွာအလုံးမင်းတော့နဲ့စံတက်လာကြတော့မှကဏီမြို့နဲ့ပြပင်ရနာမှာအနည်းမှာ8ပေါ့အဲ့ဒါနေဘယ်လိုမှအခုလိုစံတက်လာတော့ဘူးဒီစစ်ကောင်စီရင်းရင်ကိုတိုက်ခိုက်ခြင်းဖြစ်တယ်ဘာကြောင့်တိုက်ခိုက်ပါလဲဆိုရင်အဲ့ဒီစစ်ကောင်စီရဲ့တပ်အင်အားတွေနိုင်ရာကြိုကြိုပါတယ်ဒါစီးပစ်ပါတယ်ပါတယ်ပေါ့တခြားတော့လည်းနိုင်ရိတ်ခါပစ္စည်းတွေပါတဲ့အတွက်ကြောင့်မို့လို့ဒါတိုက်ခိုက်
တိုက်ပွဲအတွင်းကဏီ PDF က5ဦးတရားရရှိခဲ့ပြီးစစ်ကောင်စီဘက်ကအသေးပြောက်ရှိနိုင်တယ်လို့ကဏီ PDF ကပြောပါတယ်။ဒီတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကခုချိန်ထိထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။စစ်ကောင်စီစစ်လေတွေဟာကဏီမြို့ချင်းတွင်းမြစ်ထဲမှာမကြာခဏဆိုသလိုကြားဖြတ်တိုက်ခိုက်ခံရပြီးလက်ရှိအချိန်မှာကဏီနယ်တကြောမှာစစ်အင်အားတွေဖြည့်တင်းထားပါတယ်။အခုလစက်တင်ဘာ16ရက်နေ့လယ်ပိုင်းကစပြီးဒေတာတွင်အင်တာနက်အသုံးပြုမှုပိတ်ပင်ထားသလိုနယ်မြေစစ်ဆင်ရှင်းလင်းတာတွေလည်းရှိလာကြောင်းဒေတာခန့်အများစုဟာနီးစက်ရာတောတောင်တွေမှာခိုးလုံတိတ်ဆောင်နေရပါတယ်ရှင်
။ဒါကတော့မကွေးတိုင်းနှမ်းခါနဲ့စကိုင်းတိုင်းကဏီမြို့ဘက်ကအခြေအနေအလိမ္မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြာခင်မှာတော့ကရဒီမော့ဆုကုန်းသာရွာတိုက်ပွဲနောက်ဆုံးအခြေအနေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်နိုင်ဝက်အစီအစဉ်မှာတော့ဗုဒ္ဓဖူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန္ဓာတွေတင်ဆက်ပေးမှာပါ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
View American တန်ရ2021ခုနှစ်စက်တင်ဘာလ29ရက်ဗုဒ္ဓဖူးညရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြခင်မှာတော့အပတ်စဉ်ခန်းနာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အရင်ဆုံးတော့ကယားပြည်နယ်ဒီမော့ဆိုကဒီကုန်းတာရွာတိုက်ပွဲနောက်ဆုံးအခြေအနေသတင်းကိုပြောပြပေးကြပါမယ်။ကယားပြည်နယ်ဒီမော့ဆိုမြို့နယ်ကုန်းတာရွာတဝိုက်မှာတော့ဒီကနေ့တိုက်ပွဲမရှိပေမဲ့စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။မိုးပြဲမြို့နယ်ထဲမှာတော့ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်နေပါတယ်။ဒီအကြောင်းသတင်းပေးပို့ချက်နန်းလောင်ပြောပြပေးပါရှင်
။ကယားပြည်နယ်ဒီမော့ဆိုမြို့နယ်ကုန်းသာရွာတဝိုင်းမှာကရင်နီကာကွယ်ရေးပူပေါင်းအဖွဲ့နဲ့စစ်ကောင်စီတို့ပြီးခဲ့တဲ့ရက်ကတည်းကနေ့စဉ်တိုက်ပွဲပြင်းထန်ခဲ့ပါတယ်။တိုက်ပွဲဖြစ်ပြတဲ့နောက်ကရင်နီကာကွယ်ရေးတပ်ဖြစ်တဲ့ KGZ အဖွဲ့ကဒီကနေ့ထိစစ်ကောင်စီတပ်သား3ဦးဖမ်းမိထားတယ်လို့ကုန်းသာရွာပရာဟိတတူက VOA ကိုပြောပါတယ်
။ဟုတ်တောင်းရောင်းတဲ့အတည်ပြုပါတယ်ဟုတ်။ကုန်းတာနဲ့အဲ့လိုမျိုးဆုံရင်နဲ့အဲ့လိုမျိုးသူကချန်ခဲတာမျိုးလည်းဖြစ်နိုင်တယ်ပေါ့နော
်။နေမြေရှင်းလင်းရင်လက်နက်ပစ္စည်းတချို့နဲ့စစ်သားတွေဖမ်းမိထားတဲ့အကြောင်း KGZ အဖွဲ့ကလည်းသတင်းထုတ်ပြန်ထားပါတယ်။စက်တင်ဘာ29ရက်နေ့ဒီကနေ့မှာတော့အဲ့ဒီကုန်းတာရွာတဝိုက်မှာစစ်တပ်ကလက်နက်ကြီးနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒါပေမဲ့ဒီကနေ့အဲ့ဒီဒေသမှာထိတ်တိုက်ဖြစ်တဲ့တိုက်ပွဲမျိုးမရှိဘဲနဲ့မိုးပြဲဖက်မှာအခုညနေတိုက်ပွဲဖြစ်ခဲ့တယ်လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတဝန်ခန်းကပြောပါတယ်။
ဒီကုန်းတာဆိုတဲ့ဘက်မှာကျွန်တော်တို့ဒီဒီမော့ဆိုမြို့နယ်ထဲကကုန်းတာရှိတယ်နောက်ပြီးတော့မူပြဲမြို့နယ်ရဲ့ကုန်းတာဆိုတာရှိတယ်ပေါ့နော်ခုလက်ရှိဒီနေ့အချိန်ကြီးဆိုရင်မူပြဲမြို့ကကုန်းတာရွာမှာတော့အသက်ွယ်အချိန်ကြီးဖြစ်နေတယ်ပေါ့နော်ဒါခုလက်ရှိတော့နှစ်ဖက်ပြစ်ခတ်မှုရှိနေတယ်ပေါ့နော
်ဒီမော့ဆိုမြို့နယ်ဖက်ကိုတက်လာတဲ့စစ်တပ်ရဲ့စစ်ကိုယ်တွေကိုမူပြဲမြို့နယ်ကုန်းတာရွာမှာမူပြဲ PDF လွိုက်ကော PDF ဒီမော့ဆို PDF တို့ကပူးပေါင်းပြီးတော့ကြားဖြတ်တိုက်ခိုက်ခဲ့ပြီးအပြန်အလှန်ပြစ်ခတ်တိုက်ပွဲပြင်းထန်နေတယ်လို့ပြောပါတယ်မိုးပြဲကုန်းတာနဲ့ဝါရီကောခူကြားတွာလာမှုမလောက်ကြဖို့လည်းသတိပေးထားပါတယ်။အခုတရင်ရင်းနေချိန်မှာပဲတိုက်ပွဲဖြစ်ပွားစေဖြစ်တာကြောင့်နှစ်ဖက်ထိခိုက်ဒဏ်ရာကိုတော့မသိရသေးပါဘူး။ဒီမော့ဆိုမျိုးနဲ့ဒေါခလိုက်လင်းကျေးရွာဘလုံးကွင်းအနီးတစ်ဝိုက်မှာစစ်တပ်ရဲ့ဖမ်းဆီးခြင်းခံရပြီးတော့လက်ပြန်ကြိုးတုပ်တပ်ဖြတ်ခံရတဲ့အမျိုးသားအလောင်းတလောင်းဒီကနေ့စက်တင်ဘာ29ရက်နေ့နေ့ခင်းပိုင်းမှာတွေ့ခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒါအပြင်ဒေါခလိုက်ကျေးရွာမှာလည်းပုတ်ပွားနေတဲ့အရက်သား၄ဦးရဲ့အလောင်းကိုလည်းတွေ့ရှိခဲ့ပါတယ်။အဲ့ဒီအလောင်းတွေဟာတမန်အရက်သားတွေဖြစ်တာလို့ဒီမော့ဆိုဒေသခံတို့ကပြောပါတယ်
။ကျွဲတွင်းမှာလာမို့ရင်ဒီတိုင်းပဲတိုက်ပွဲမဖြစ်တဲ့အချိန်မှာသူတွေတချို့တော့လာရင်းနဲ့ဖြစ်ခဲ့ခြင်းနဲ့တို့တော့ခံပြီးတော့သူတွေပဲဒီလိုပဲဖြစ်လို့တတ်ချက်လိုက်တာလားအဲ့လိုမျိုးတမန်အရက်သားတွေပဲဗျာသူတို့ကြည့်တာတော့တမန်အရက်သားတွေပဲဒီကတော့ရေးတစ်ဖက်ကမဖြစ်နိုင်ဘူးဒီအူစားတွေစ
စ်တပ်ကကုန်းတာရွာမှာတပ်ဆွဲနေရယူထားတဲ့အချိန်ကျေးရွာရဲ့နေအိမ်တွေကိုမှွေနောက်ပြီးတော့ပြန်လည်ထွက်ခွာတဲ့အချိန်မှာတော့နေအိမ်90ကျော်မိရှို့ဖျက်ဆီးခဲ့တယ်လို့ကုန်းတာရွာပရာဟိတတူက VOA ကိုပြောပါတယ
်ဖြစ်ကောက်စီတက်ကလည်းသူတို့တိုက်ပွဲဝင်လာပြီးတွေ့လို့ပြောတယ်အကောင်ကြီးတက်လည်းကြည့်ကြည့်တွေ့လို့ပြောတယ်တကယ်လို့တာနှစ်ဖက်လုံးကကြည့်ကြည့်တွေ့ကြနိုင်တော့ဒီလိုမျိုးရန်ဆန်းလောက်တာလည်းမရှိတဲ့ဝန်တော့
ဒီရက်ပိုင်းကြားပြင်းတဲ့ဖက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စိုးမင်းထွန်းကို VOA ကဖုန်းနဲ့အချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဖြေဆိုခြင်းမရှိသေးပါဘူး
။ကြားပြင်းတဲ့ဒီမော့ဆိုနဲ့မိုးပြဲဘက်ကအခြေအနေကိုနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်။အရင်ဆုံးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။ပြီးခဲ့တဲ့ဇူလိုင်လမှာမြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းဝင်ရောက်လာတော့COVID-19 ကူးစက်ခံရသူတွေဟာပြန်ပြီးတော့နေကောင်းလာတဲ့အခါမှာတော့နောက်ဆက်တွဲကျန်းမာရေးဆိုဂျိုမျိုးစုံနဲ့ရင်ဆိုင်ရတာတွေရှိတတ်ပါတယ်။ဘလို့မျိုးဖြစ်တတ်ပါသလဲ COVID-19 နောက်ဆက်တွဲပါလာတဲ့အခြေအနေတွေကိုလူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြထားပါတယ်။
မနက်ကမှဂျူလိုင်လအတွင်းမှာကိုဗစ်တတိယလှိုင်းကိုပြင်းပြင်းထန်ထန်ကြုံတွေ့ခံစားခဲ့ကြရတာပါအသက်ဆုံးရှုံးသွားတဲ့သူတွေရှိသလိုပြန်ကောင်းသွားကြတဲ့သူတွေလည်းအများကြီးရှိခဲ့ပါတယ်ကိုဗစ်ကြောင့်အသက်မဆုံးရှုံးဘဲပြန်ကောင်းသွားတဲ့သူတချို့မှာတော့နောက်ဆက်တွဲဆူဆူတွေကိုဆူဆူဝါဝါကြုံတွေ့ခံစားကြရတယ်လို့အင်္ဂလန် Queen Elizabeth ဆေးရုံဘာမင်ဟမ်မှာကိစ္စရောဂါအထူးပြုလေးလာနေသောဆရာဝန်တူဦးဖြစ်သူဒေါက်တာချောချောထွန်းကပြောပါတယ
်ဟုတ်ကျွန်တော်အားလုံးသိတဲ့အတိုင်းပဲဂျူလိုင်လမှာကျွန်တော်ညီမနိုင်ငံဒီကိုဗစ်ကိုကိုဗစ်ရဲ့သက်ဝေပေါ့နော်အလူလေးကိုခံလိုက်ရတယ်ဟုတ်တယ်တချို့လည်းအသက်ဆုံးရှုံးတယ်တချို့လည်းအလိုပြန်ကောင်းသွားကြတယ်ပေါ့နော်အဲ့မှာ ပြန်ကောင်းသွားရူတွေတော်တော်များများပါပေါ့နော်အဲဘာကြမ်းခဲ့လဲဆိုတော့ကိုဗစ်ရဲ့နောက်ဆက်တဲ့ဟိုအဆိုးကျိုးတွေပေါ့နော်အဲဘယ်လောက်ရှိလဲဆိုရှင် data တွေရကြည့်မယ်ဆိုရှင်တော့ 10% ပေါ့နော် 10% လောက်ဒီနောက်ဆက်တဲ့ခံစားရတယ်ဒါပေမဲ့တချို့လူတွေပေါ့ဘယ်လိုလူတွေလဲဆိုရင်အမကိုဗစ်စိုးစိုးရောခံစားလိုက်ရပြီးတော့ဒီစိတ်ယုံတင်လိုက်ရတဲ့လူတွေပေါ့နော်စိတ်ယုံတင်လိုက်ရတင်စိတ်ယုံတက်လိုက်ရတဲ့လူတွေမှာဆိုရင်တော့ဒီနောက်ဆက်တွေက 60% ပေါ့နော် more than 60% လောက်ဒီနောက်ဆက်တွေဆက်ပြီးခံစားရတယ်ပေါ့နော
်ကိုဗစ်ဖြစ်ပြီးတဲ့သူတွေကြုံတွေ့ခံစားကြရတဲ့နောက်ဆက်တွေဆိုကြတွေဟာလူနာရဲ့အသက်အရွယ်ယောဂအခမ်းရှိမရှိစတဲ့အချက်တွေပေါ်မူတည်ပြီးယောဂပြင်ထက်မှုမှာတူးနဲ့တူးမတူညီပဲကွဲပြားခြားနားကြတာကိုတွေ့ရပါတယ်လူနာအများစုမှာမပြင်းထန်တဲ့နောက်ဆက်တဲ့ဆွေးကြိုးကလာရရှိခဲ့ပေမဲ့တချို့လူနာတွေမှာတော့ပြင်းထန်တဲ့နောက်ဆက်တဲ့ဆွေးကြိုးတွေကိုအချိန်တလားကနေ3လကျော်တဲ့အထိကြုံတွေ့ခံစားခဲ့ကြရတယ်လို့ဒေါက်တာကျော်ကျော်ထွန်းကပြောပါရယ
်ဘယ်လိုလဲဆိုလို့ရှိရင်ဒီနောက်ဆက်တွေကိုပြန်ကြည့်မယ်ဆိုရင်တချို့နောက်ဆက်တွေကအလိုလေးဘက်ထပ်ပို့ပြီးတော့ကြာရယ်ပေါ့နော်တလားနေ3လအထိကြာနိုင်တယ်ဒါပေမဲ့တချို့နောက်ဆက်တွေကကြတော့ဘယ်လောက်ထိအောင်ကြာနိုင်လဲဆိုရင်3လထပ်ပို့ပြီးကြာရတယ်ရှိရယ်ပေါ့နော
်ကိုဗစ်ဖြစ်တဲ့သူတွေဟာကြုံရတဲ့နောက်ဆက်တွေဆိုးကျိုးတွေတူးနဲ့တူးမတူညီရသလိုနောက်ဆက်တွေဆိုးကျိုးပြင်းထန်မှုမှာလည်းတူးနဲ့တူးကွဲပြားခြားနားကြတာကိုတွေ့ရပါတယ်ကိုဗစ်ဖြစ်တဲ့သူတွေဟာဘလို့နောက်ဆက်တွေဆိုးကျိုးတွေကိုကြုံတွေ့ခံစားရလိမ့်ရှိပါတယ်လို့မေးကြည့်တဲ့အခါဒေါက်တာကျော်ကျော်ထွန်းကအခုလိုရှင်းပြပါဗျာ
အဲ့မှာနောက်ဆက်တွေမှာအများကြီးရှိရယ်နောက်ဆက်တွေဖြစ်တာဥပမာတချို့ကြတော့လည်းဘာဖြစ်လဲတချို့ကြမောပြီးကြံခဲ့တယ်ချောင်းဆိုးတယ်အေဂျင်ဘက်ဒီအောက်တဲ့ရင်တုံနေပေါ့နော်တချို့ကြောင့်လည်းခေါင်းတွေမူးပြီးကြံခဲ့တာရှိရယ်ခေါင်းမူးရယ်အဲ့တာနဲ့ပဲ sleep problems တွေဖြစ်တယ်ပေါ့နော်တချို့ကြောင့်ထိုင်တာမူးကနေမိုက်ကနေဖြစ်တာတွေရှိရယ်ပေါ့နော်အမျိုးစုံပဲတချို့ကြောင့်လည်းအနံ့အနေပြန်မရတာရှိရယ်ဒါမျိုးစုံဖြစ်ကြရယ်ပေါ့နော
်နှလုံးခုန်လုံးမြန်တာဟာမြန်မာနိုင်ငံကိုဗစ်တတိယလှိုင်းမှာအထွေများခဲ့တဲ့နောက်ဆက်တဲ့ဆိုးကျိုးတစ်ခုဖြစ်ပါတယ်လူကြီးတွေမှာလည်းမကပဲလူငယ်တွေမှာလည်းနှလုံးခုန်မြန်တဲ့နောက်ဆက်တဲ့ဆိုးကျိုးကိုကြုံတွေ့ခံစားခဲ့ကြရတာပါအများစုဟာနှလုံးခုန်လုံးတရားကြောအထိမြင့်တက်ခဲ့တာကိုတွေ့ခဲ့ကြရပါတယ်နှလုံးခုန်မြင်တာဟာအကြောင်းမျိုးမျိုးကြောင့်ဖြစ်နိုင်ပြီးတချို့အကြောင်းအရာတွေဟာအသက်ဆုံးရှုံးတဲ့အထိအနေဖြစ်စေနိုင်တာကြောင့်ပေါ်ပေါ်ဆက်ဆက်သဘောမထားဘဲတကြံနောက်လာတဲ့သူတွေနဲ့တည်တည်ချာချာပြတ်သားတိုင်ပင်တည်နေလို့ဒေါက်တာကျော်ကျော်ထွန်းကရှင်းပြပါရစေ။အ
ဲ့ဒီမှာမှာအခုကျွန်တော်ပြောမှာဒီရင်တုံတာပေါ့နော်ရင်တုံတဲ့ဟာအဲ့တချို့ကြောင့်အခုနောက်ပိုင်းအကြမ်းများရတယ်ပေါ့နော်ဒီတချို့အခုလို့ဆိုရင်တော်တော်လူတိုင်းလူတိုင်းမှာအိမ်တိုင်းမှာလို့ pass oximeter တိုင်းတာလေးရှိရဲ့အဲ့ဒါနဲ့တိုင်းတိုင်းကြည့်ရဲ့သူတို့ covid ကောင်းပါပြန်တိုင်းကြည့်ရဲ့အဲ့ဒီမှာ hurry တွေကငြင်းနေရပေါ့နော်90ရေကျော်နေတယ်100ရေကျော်နေတယ်အဲ့ဒါဒါအခုနောက်ပိုင်းအထွေများလာတယ်ပေါ့နော်ဟုတ်အဲ့ဒါနဲ့ပတ်သက်ပြီးဟုတ်ကျွန်တော်တို့ပြောချင်ပါတယ်ဟုတ်အဲ့ဒါကိုဗစ်ဖြစ်ပြီးတော့ဒီ heart rate တွေငြင်းနေပေါ့နော် heart rate တွေပုံမှန်ထက်ကိုငြင်းနေတာ90ရေကျော်ရေ100ရေကျော်ရေပေါ့အဲ့လိုငြင်းလို့ရှိရင်ဒါ analyze cost ပေါ့နော်ဖြစ်နိုင်ခြေရကြတော့အများကြီးရှိတယ်ဖြစ်နိုင်ခြေအများကြီးရှိတယ်ပါတချို့ဖြစ်နိုင်ခြေရကြတော့ဒါအသက်အန္တရာယ်မရှိဘူးတချို့မှာထားပါတော့ anxiety တွေကြောင့်ဖြစ်တယ် heart rate တွေတက်တယ်ဒါအသက်အန္တရာယ်မရှိဘူးဒါပေမဲ့တချို့ heart rate တက်စီတောင်းရရကြတော့ဒါအသက်အန္တရာယ်ရှိနိုင်တယ်ပေါ့နော်ဟုတ်အိမ်မှာအဆုတ်မှာဟိုသွေးခဲဆုတ်အောင်မျိုး pulmonary embolism ပေါ့နော်အဆုတ်မှာသွေးခဲဆုတ်ရဲ့ condition တွေမျိုးသွေးခဲပိတ်တဲ့ condition တွေမျိုးအဲ့လိုမျိုးအခြေအနေဆိုရင်တော့ဒါအသက်အန္တရာယ်ရှိနိုင်တယ်ပေါ့နော်အဲဒါပြောချင်တာကကြတော့ဘယ်လိုလဲဆိုတော့အဲဒီဒါဒီလိုမျိုး heart rate တွေတက်လာပြီဆိုရင်တော့ဒါမပေါ့တဲ့ပေါ့နော်မပေါ့ဘူးမပေါ့တဲ့မူအဲ့တေချာတက်ကြွတဲ့လူနဲ့ပေါ့နော်တေချာ assessment တွေလုပ်မယ်ပြသမယ်ကုသမှုခံယူမယ်ပေါ့နော်
မြန်မာနိုင်ငံမှာဇူလိုင်လအတွင်းမှာကိုဗစ်တတိယလိုင်းကိုပြင်းပြင်းထန်ထန်ကြုံတွေ့ခံစားခဲ့ရပြီးကိုဗစ်ဖြစ်ပြီးတဲ့သူတွေမှာလည်းနောက်ဆက်တဲ့ဆိုးကျိုးမျိုးကိုကြုံတွေ့ခံစားခဲ့ကြရတာကြောင့်ကိုဗစ်နောက်ဆက်တွဲဆိုးကျိုးတွေကိုသတိပြုကာကွယ်ထားနိုင်ဖို့အတွက်သတိပြုလိုက်တာဖြစ်ပါတယ်ကျွန်တော်တို့တော့ပ
ါကိုဗစ်နောက်ဆက်တွဲဆိုးကျိုးတွေအကြောင်းကိုလူမှုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်စောကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့ကိုရန်နိုင်တင်ဆက်ပေးမယ့်အားကစားခန္ဓာကိုနားဆင်ရဖို့ရှိပါတယ်အခုဆက်ပြီးတော့ဆီအနာသိမ့်ပြီးတော့ရှစ်လအကြာတရားဥပဒေစိုးမိုးရေးအခြေအနေကိုဥကြော်စန်းသာတင်ပြထားတဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီးတော့အုပ်ချုပ်ခဲ့တာရှစ်လကြာမြင့်ခဲ့ပြီဖြစ်ပါတယ်။နိုင်ငံအုပ်ချုပ်ရေးမှာအခက်အခဲအကြဆုံးဖြစ်တဲ့တရားဥပဒေစိုးမိုးရေးနဲ့အေးချမ်းသာယာမှုအခြေအနေကဘယ်လိုများရှိနေပါသလဲ။မြန်မာနိုင်ငံရှိနေများကွန်ရက်ရဲ့ဥက္ကဋ္ဌဦးကြည်မြင့်နဲ့ဥကြော်စန်းသာတို့ဆွေးနွေးသုံးသပ်ထားပါတယ်။
ဟုတ်ကဲ့ရှင်ကကျွန်တော်ဒီကနေ့ဥကြည်မြင့်ကိုမြင်နေကြတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဖြစ်ပါတဲ့တရားဥပဒေစိုးမိုးရေးဘယ်လောက်ထိတိုးတက်ကောင်းမွန်လာပြီလဲစစ်တကအနာသိမ့်ပြီးတော့စစ်ကောင်စီအုပ်ချုပ်လာခဲ့တာလည်းပဲတစ်နှစ်ရဲ့သုံးပုံနှစ်ပုံကျိုးခဲ့ပြီဖြစ်ပါတယ်ဆိုတော့တရားဥပဒေစိုးမိုးမှုဘယ်လောက်ရှိပြီလဲနောက်တစ်ခါညီတို့ပြပြရတယ်တော့ကျွန်တော်မပြောချင်ပါဘူးပြပြတော့ရင်တော့ဘယ်ကောင်းတော့မလဲအဲ့ဒါတိုင်းပြည်ရဲ့အေဂျင့်သာယာမှုပေါ်လေဘယ်လောက်အခြေအနေကောင်းလာလဲဆိုမြင်ရဖြစ်ပါတယ်
တရားဥပဒေဆိုးမှုအဆင့်ကတော့အနှံ့ယုံအဆင့်တောင်ပြောမယ်ဆိုရင်မရှိတော့ဘူးလို့ပြောရင်ပုံမှန်ပဲပေါ့နော်ကျွန်တော်တို့မှာစီရင်ထောက်ဥပဒေရှိတယ်တရားမျှတမှုရှိကြအောင်အများမြင်စရာအကြီးကျွန်တော်တို့စီရင်ထောက်ဥပဒေရှိတယ်အဲ့ဒီဟာက သူတို့ကမလိုက်နိုင်ဘူးလို့တရားဝင်ကြေညာလိုက်လေဆိုတော့နိုင်ငံသားများကြီးလွတ်လပ်ခွင့်ကိုကာကွယ်တဲ့ဥပဒေဆိုတော့24နာရီတဲ့ပို့မချိုးရအတူတူကိုဖမ်းပါတယ်အလူဖမ်းဝရမ်းပါရမယ်ရှားပွေဝရမ်းပါရမယ်ပိုင်းလွတ်အတွင်းဝင်ဝင်ရောက်ခွင့်ရှားပွေခွင့်တွေခွင့်ပြုချက်ရှိမှလုပ်ရမယ်နောက်တစ်ခါကနောက်ယုံခံမလဲရသူတို့ကတော့ချိုးဖောက်ခံရရင်ရဲတိုင်းမှုဖို့မပေးလို့ရှိရင်အဲ့မှဖို့ဝဲတဲ့ရဲကိုအေးယူရမယ်ဆိုတဲ့ဥစ္စာတွေအားလုံးကိုမလိုက်နာတော့ဘူးလို့ဒါဖေဖော်ဝါရီလ23ရက်နေ့မှာကြေညာလိုက်တယ်ပို့ချိုးကြီးမရောက်လို့လဲနောက်တကယ်အရေးကြီးတဲ့နိုင်ငံသားတွေကိုကာကွယ်တဲ့ဟာကိုဖျက်ပလိုက်တာပေါ့နော
်ဆိုတော့ဒီဟာကသူကအရေးယူအပြစ်ပင်းမဲ့အတွက်လူကိုလိုက်ရှာတာပေါ့လေနိုင်ငံရေးတွေဘာတွေသူတို့ကိုဆန့်ကျင်မှုနဲ့မပတ်သက်တဲ့စာမန်ပြည်သူတွေဇေယောင်ဇေဝယ်တွေဝန်ထမ်းတွေစသဖြင့်သူတို့ရဲ့ဘဝကတော့ဒီဘောင်ထဲမှာဘယ်လောက်ထိလွတ်လွတ်လပ်လပ်လှုပ်ရှားမှုရှိနိုင်ပါလဲသူတို့ရဲ့အနေထိုင်ကကျဉ်းကျသလားသူတို့တွေကဒီလိုပဲဖန်စီအေးအေးမှုတွေဘလို့အဖဲလွတ်ဆောင်နေရတယ်များတွေးရပါလားသူတို့ဘဝကဘယ်လောက်ထိလုံခြုံလွတ်လပ်မှုရှိနေပါလဲရောစာမန်ပြည်သူတွေလှုပ်ရှားသူတက်ကြွလှုပ်ရှားသူတွေမဟုတ်ပဲပြောရင်ပေါ့လေန
ောက်ကျွန်တော်ပြောတဲ့ကာကွယ်တဲ့ဥပဒေမလိုက်နာတော့ဘူးလို့ပြောတဲ့အခါကျတော့လက်ရှိအစိုးရပြည်သူကာကွယ်ပေးတဲ့အစိုးရမဟုတ်တော့ဘူးမဟုတ်တဲ့အခါကျတော့သူတို့ကအလုတ်ချင်အောင်ပဲပစ္စည်းလုမယ်လူတတ်မယ်မီးရှို့မယ်အဲ့ဒါလေသူတို့ကသူတို့လုတ်ချင်တယ်လို့လုတ်ခွင့်ရှိသွားပြီလို့ဒီလိုခံယူလိုက်ပုံရတယ်ဘာလို့ဆိုအခုကလူပေါင်း1000ကျော်အသက်ခံရတယ်အဲ့တော့ကမီးရှို့ခံရတယ်ပစ္စည်းတွေလုခံရတယ်မြို့ပေါ်ကျောင်းရန်ကုန်မြို့ပေါ်မှာကိုပစ္စည်းတွေအိမ်ထဲဝင်ပြီးဆိုက်တဲ့ချင်းတွေဆက်နိုင်တစ်ချက်ဝင်လာတယ်ပစ္စည်းတွေယူသွားတယ်ပတ်စံတွေယူသွားတယ်စားရတော့စားတွေယူသွားတယ်အဲ့ဒါမျိုးတွေကျွန်တော်တို့သွားတွေ့ရတယ်ပေါ့ဗျာအဲ့လိုဖြစ်တဲ့အခါကျတော့ကျွန်တော်တို့ဒူရီယာလည်းမဖြစ်လာလဲဆိုတော့ဟိုတချို့ပညာတတ်တွေကဟာဒီလိုလုံးမယ်ဆိုရင်လူကိုသေစေသေးသေးခုကနေတာပဲဒီလိုလူတတ်လာပစ္စည်းလူအဲ့အမျိုးတွေလုံးလို့မရဘူးလေဒါဆိုရင်လူအသေးသေးလေးခုခံနေတယ်ဆိုဥရေကြီးရှိတယ်ဒါကြောင့်မို့ခုခံရမယ်ဆိုတဲ့အတွေးတွေဝင်လာတယ်ပေါ့ဗျာအဲ့ဒီခါမှာလူတို့ကသူပြင်းလူငယ်လေးကစားပြီးအတူတူတရားလုပ်တက်နေနေမှာခုခံမှုစူးစမ်းလာတယ်ဆိုတော့ကျွန်တော်တို့သွားတွေ့ရတယ
်အခုဖန်စီပြီးတော့တရားရုံးမှာအမှုရင်ဆိုင်နေရတဲ့လူတွေကိစ္စလည်းကြားပါတယ်တရားရုံးမှာစစ်စီးတယ်အဲ့တရားဆွဲဆိုရဲဆွဲကိစ္စတွေရောတရားဥပဒေနဲ့ညီညွတ်ပါရလားရှင်းနေရှင်းရတဲ့တရားသူကြီးစစ်စစ်နေကိစ္စတွေအဲ့ဒါကဘယ်လောက်ထိဥပဒေတိုင်းဖြစ်နေပါသလဲ
တရားရုံးနေမှာဖြစ်နေတဲ့ကိစ္စတွေကတော့တရားမျှတမှုလုံးဝမရနိုင်အဲအပေါ်ကြောက်ရတဲ့ခါကျတော့တရားသူကြီးဥရိယာရှိရဲ့ရရှိရတုံးတုံးမှမတုံးရဘူးအဲ့တော့အကျောက်တရားအောင်နေကြတာဒါတရားမျှတမှုမရနိုင်ဘူးသို့တော်လည်းပဲဒီဒီကောင်စီအနေပြီးတော့လူငယ်ချမ်းသာခွင့်တွေရှော့ပေါ်တာအခြေအနေလုပ်တယ်အဲသူတို့ဘက်ကလည်းလိုက်ရောတယ်ပေါ့ဗျာသို့တော်လည်းအဲ့ဒါတွေမလုံလောက်ဘူးဖြစ်တယ်ဘာလို့လို့ရှိရင်လူပေါင်း9900လောက်ဟိုအင်းစိန်ထောင်မှာအားငါးကြီးနိုင်ငံရေးမှုတွေနဲ့ဖန်ဆီးထားတဲ့လူတွေတယောက်မလုံဘူးဖြစ်တယ်နောက်တစ်ခုကတော့ဗာလဲဆိုတော့ဒီကောင်တင်တဲ့ဟာတော့တိတ်ချီချီဝင်းစစ်မိပါဘူးအများဆုံးပြစ်ဒဏ်ချလိုက်တာပါပဲသို့တော်အရက်ဖက်တရားရုံးနေမှာဆေးရတဲ့အခါမှာတော့ရှိနေသည်အဝင်ပြူတာတို့နောက်ကုရန်ချစ်ပါဝင်ပြတာတို့အဲတေလိုပဲဒီသက်တည်ပြတာတို့အဲ့လောက်ကြီးအထိုက်တော့လုပ်ပြီးတော့သူလည်းအနည်းဆုံးပြတာချရတာသူနဲ့နိုင်ငံရေးမှုနဲ့ငါတာကြီးခါဝေးကြီးဒါဘုံမျိုးချုပ်ကြီးဆိုရင်အနည်းဆုံးပြတာချပြီးတော့
နိုင်ငံတော်အတိုင်းခံပုဂ္ဂိုလ်တော်ဆန်းစီတို့လိုအမှုမျိုးဆိုလို့ရှိရင်တော့နိုင်ငံတော်အထူးစိတ်ဝင်စားဆောင်ကြည့်နေရတဲ့ကိစ္စဖြစ်ပါတယ်ဆိုတော့ဒီရောက်တဲ့တိုင်းမှမကန်ဖြစ်လာလိမ့်မယ်လို့မျှော်လင့်လို့ရခိုင်ပါရဲ့လား
အဲ့ဒါတော့ဒေါ်စုကတော့တော့ဥပဒေလေးစားလေဆိုဥပဒေတိုင်းလုပ်တာကျွန်မဥပဒေနဲ့အညီခုခံမယ်လို့သူရှင်းနေလို့ပဲပြောတယ်ရှင်းနေတယ်ညွှန်ကြားတယ်ပေါ့နော်သူတို့ကတော့ဥပဒေနဲ့အညီသူတို့ဘက်ကတတ်နိုင်ကြမြအပန်းလေးကိုတင်ပြပြီးခုခံမှာတော့သိရတယ်ဆိုတော့ဘလောက်အောင်မြင်မယ်မအောင်မြင်လဲဆိုတော့ကျွန်တော်တို့ကတော့သိနေပါတယ်ဆိုတော့နမိတ်ချူမဖတ်ချင်ပါဘူးနော်ဆိုတော့လည်းပဲအချုပ်တစ်ခုကျွန်တော်ပြောချင်တာတော့သူကတော့ဟိုပါဗျာအဲ concern relation ပေါ့ကြောင်းချင်းရဆိုင်ကဥပဒေတစ်ခုရှိတယ်အဲ့ဒါတရုတ်မီဒီယာတကူကဘယ်လိုမျိုးမင်းအောင်လဲအင်တာဗျူးလုပ်တယ်နောက်ဆုံးမေးခွန်းမှာမီဒီယာပါမေးလဲဒေါ်ဆန်းစုကြည်အာနာရှိနေတော့အတိုင်းကြီးတောင်မထားဆောင်နေစင်တော့ကောင်းကောင်းကောင်းကောင်းလုပ်ခဲ့လို့ယူဆပါလားလို့မေးတယ်မေးတဲ့အခါမှာဒေါ်မီမင်းအောင်လဲပြုံးပြုံးရှိရတယ်မှတ်မှားတယ်ကောင်းကောင်းကောင်းလုပ်ခဲ့ပါလေလို့ပြောတ အဲ့ဒီဟာကျွန်တော်တို့လောမှာတော့သိယူကြည့်အမြင့်ဆုံးပုဂ္ဂိုလ်ကနေတရားဝင်ကြတာစဉ်းစားရမှလည်းပါပါတယ်အဲ့ဒါဘီဒီယိုပတ်တည်းလည်းရှိပါတယ်အဲ့ဒီအရာဆိုရင်တော့ပေါ့မွန်လုပ်ခဲ့တဲ့လူတယောက်သူကဝန်ခံထားတယ်တရားမစွဲသူစင်ဘူးပေါ့ဗျာဒါတော့ conservation ပေါ့နော်အကြောင်းချင်းအဆိုင်ဟာဥပဒေအနေနဲ့ကျွန်တော်တို့ညင်အောင်ပြောရပ
ါဟုတ်ကဲ့ဒါကတော့စစ်ကောင်စီဘက်ကပေါ့ဆိုတော့သောသောကဦးကြီးနင်းပြောခဲ့တယ်လို့တည်တည်တရားလုံးကားတာဟာခုကံကာကွယ်ပိုင်ခွင့်တော့ငါတို့လောက်ရမှာပဲဒီတိုင်းတော့လောက်ရမှာပဲလို့လုတ်တက်နေရမှာတော့အလွန်ကျွံလှုပ်ဆောင်မှုတွေမရှိဘူးလားတချို့ကိစ္စတွေတော့ကြားနေရတယ်ပေါ့လေဒလန်လို့ဆိုတာအထောက်ထားမဲ့ပေါ့ဗျာသူတို့ဘက်ကလည်းပဲသူတို့မှာလည်းတရားဥပဒေတွေမရှိတော့အထောက်ထားတွေနဲ့ပြည်မှုထင်ရှားတာတွေဘလို့သက်သက်ပြပါလဲပေါ့လေဒီစဉ်းစားရင်လည်းပဲဥပါပြင်ရင်ဒိန်းရဲတို့ဘာလို့ဘာမှမဆိုင်ပဲနဲ့သိဆုံးရတဲ့လူတွေရှိမယ်လို့ထင်ပါတယ်။အဲ့ဒီကိစ္စတွေနဲ့ပတ်သက်တော့ဦးကြည်မြင့်ဘယ်လိုပြောချင်ပါလဲ
။သူကခုနကကျွန်တော်ဆက်ပြောပြောနေပေါ့။တရားမျှတမှုရှိကြောင်းအများကြီးမသိရဘူး။စီရင်ထုံးဥပဒေ1966မှာထောက်ထောက်မောင်းမောင်းလို့တရားသူဖွယ်ရနေပေါ့။ဥပဒေပြုခဲ့တာပါ။အဲ့တော့အဲ့ဒီကတရားမျှတမှုရှိကြောင်းဆိုတာဟိုဘက်ကလည်းပဲစစ်ကောင်စီဘက်ကလည်းပြပေါ့ဗျာ။သူတို့တတ်တယ်မေးရှို့တယ်ခေါင်းကိုပစ်တာတွေဘယ်လိုတရားမျှတမှုရှိလဲဆိုတာကိုပြပေါ့တတိထောက်ထားတယ်ဒီဘက်ကလည်းပဲဖေဖော်ဝါရီလထဲမှာလေဆန္ဒပြတဲ့နှစ်ပတ်လောက်အတွင်းဘာတနတ်မှလည်းမကဲဘူးဒီတိုင်းပဲအဲ့ဒါလည်းနဲ့မဲ့ဆန္ဒပြရတယ်အဲ့ဒီပြနာရတယ်ပြစ်တတ်တယ်ပြစ်တတ်တယ်ဘယ်လောက်တော့တော့ပြစ်လဲဆိုမတ်လ29ရက်တော်လာရေးနေမှာတည့်ရက်ထဲနဲ့လူ190လောက်ပြစ်တတ်ခံတယ်ခေါင်းတွေကိုဝင်ပြစ်တာအဲ့ဒီဟာတွေတက်တည်ပြရတယ်အဲ့ခါမှာအဲ့ဒီမှာအထုတ်ထိတ်တည်းရောက်ပြီးတော့လူငယ်တွေကဘာလို့လဲပြန်ချမယ်ဆိုစိတ်ကြီးဟာခုကံကာကွယ်ပတ်ရှင်ရှိတယ်ဆိုတော့အချက်ကဒီဘက်ကတော့ပြနိုင်တယ်ဒီဘက်ကလည်းစက်တန်းစားလည်းပြပေါ့ဗျာသူတို့ဘာကြောင့်ဒီလိုလုပ်ရလဲဆိုတော့လူလည်းပြအဲ့လိုပြတဲ့ခါမှာနိုင်ငံတကာကတော့အကြမ်းဖက်မှုကိုလုံးဝလက်မခံဘူးတကွာလုံးဝတန်ဖက်သူအမှန်ရင်တော့ရှုတ်ချတယ
်ဦးကြည်မြင့်ရဲ့အတွေ့အကြုံကမြန်မာနိုင်ငံသမိုင်းတစ်လျှောက်မှာဟိုးဆူရဆက်ဆက်မှာလည်းပဲအဲ့လိုရဲရီဘက်ကလွန်ကျုံပြီးတော့လုံုံမှုထင်းထင်းရင်းနဲ့အဲ့လိုဖြစ်သွားတာလည်းအများကြီးရှိခဲ့ပါတယ်။အဲ့ဒီလူတွေကိုပြန်ပြီးတော့အရေးယူရဆိုအစင်နာများရှိခဲ့ဘူးပါလား။အဲ့လိုမှတ်မိတာ။အ
ဲ့လိုပြန်ပြီးအရေးယူရဆိုတာလည်း60နှစ်နောက်ပိုင်း7 July မှာလည်းမရှိပါဘူး။လောက်တမအရေးကြီးနေအဲမျိုးစုံပေါ့ဗျာ။အဲ့ဒါဒီမှာလည်းမရှိပါဘူး။ဂျူအောင်ဒေါ်လာကြီးမှာလည်းမရှိပါဘူး။တပတ်တလုံးကထပ်ပြီးထထလဲလဲကျူးလုံနိုင်ရဲတာ။အဲ့လိုအရေးယူမှုမရှိလို့ဆိုတဲ့ဥစ္စာကျွန်တော်တို့သတ်တွေ့ရပါတ
ယ်။ဟုတ်ကဲ့။ဆိုတော့ဦးကြည်မြင့်ပြောတဲ့မှာအစိုးရအဆက်ဆက်ကိုဖော်ပြသွားတယ်ဆိုတော့ NLD အစိုးရဥထုတ်ခဲ့တဲ့၅နှစ်တာကာလမှာရောရှိခဲ့ပါလားအဲ့ဒါမျိုး
ကျွန်တော်လုံးနေရတော့ NLD အစိုးရအနေနဲ့ပြန်ဖြစ်နေတယ်ပြန်ဖြစ်နေတာကျွန်တော် NLD ပါတီဝင်လည်းမဟုတ်ဘူးဘာပါတီဝင်မှလည်းမဟုတ်ကျွန်တော်တို့ကတရားဥပဒေစုဆောင်ရတယ် NLD ရဲ့ဝေဖန်တာပဲတရားကြီးရဲ့ကိုမထိန်းနိုင်ဘူးညခင်ဗျားတို့ခင်ဗျားတို့အစိုးရကလည်းဘာမှတုံ့မရဘူးခင်ဗျားတို့ကလည်း2008ကိုပြမှာ2008ရကျွန်မတို့မှာတော့ဘာမှမရှိဘူးတရားကြီးမှလည်းကျမတို့တရားစီရင်ခန့်ခွင့်မရှိဘူး။ခင်ဗျားတို့ကလည်းပြောမှာပဲ။သူကကျောက်တူကလည်းပြောမှာပဲ။အဲ့တော့ခင်ဗျားတို့ကလည်းတာဝန်ရှိတယ်။ခင်ဗျာအဲ့လိုတာဝန်မရှိဘူးလို့ပြောလို့မရဘူးဆိုတော့အစင်းတစိုက်ကျွန်တော်တို့စိုက်လိုက်မှတာပြောလာခဲ့တယ်။သို့တော့အဆိုးကြီးနဲ့အဆိုးလေးပဲဖြစ်ပါလေ
။ဟုတ်ကဲ့နောက်ဆုံးတစ်ခုအနေနဲ့ညီကုန်းချုပ်အနေနဲ့ဖတ်တူတို့ပြောချင်တာကတော့ဦးတိမင်းမျော်လင့်ပါလားမြန်မာနိုင်ငံဟာတရားဥပဒေစိုးမိုးရေးထွန်းကားတဲ့နိုင်ငံတစ်ခုဖြစ်လာလိမ့်မယ်လို့ဘယ်ကျင်းလောက်မှများဖြစ်လာနိုင်မယ်လို့မျှော်လင့်ပါလေကဲဒီစ
စကစားဘက်ကနေပြောဖေဖော်ဝါရီလ2022ခုနှစ်အပြစ်ခံရစဲလိုက်တာနိုင်ငံတကာတောင်းဆိုနေတဲ့အကြမ်းဖက်မှုတွေရပ်ပါဆိုတာတွေကိုသူစပြီးလိုက်ရောပြီးနောက်တစ်ချက်ကအဲနိုင်ငံရေးကျင်းသားတွေလွတ်ပါဆိုတဲ့အဆင့်သူလည်းစွန့်သားနေမှာကဲကမ္ဘာနိုင်ငံကြီးတွေအကုန်လုံးကလည်းပဲစစ်စစ်ဖြည့်ရှင်ငင်းညာနေမျိုးတုံးပါလို့ပြောတာအပေါ်မှာအဲကျွန်တော်ထင်တာကတော့ပုံစံမျိုးမရအောင်လည်းစမားလေးနဲ့လုပ်တယ်။အဲ့တော့ကျွန်တော်တို့ကနှမျိုးပဲရှိတယ်။တစ်က peacekeeping force UN ကချုပ်ပြီးတော့မှစစ်ဆန်ကြီးနေတာကိုအတဲတဝန်မှာဒါမှမဟုတ်လေပုံစံမျိုးမရအောင်လည်းကမ္ဘာနိုင်ငံကြီးရဲ့ပို့ဆိုချက်တူနားထောင်ပြီးတော့တော့တိုက်ရောပြီးတော့ပြည်တွင်းငင်းကိုအချင်းချင်းပဲစစ်ဆန်ပြည်ကြီးငင်းညမ်းပြီးတော့လာဒီမိုဆီနိုင်ငံတော်ကြီးကိုထူထောင်မလားဆိုတဲ့အားကြောင်းပေါ်မှာတော့ကြောက်အဲ့ဒီလမ်းကြောင်းပေါ်ကြီးလူလေးနဲ့ရောက်လို့အောင်မြင်သွားရင်ကျွန်တော်နိုင်ငံတရားဥပဒေစိုးမိုးရေးနိုင်ငံဖြစ်မယ်ကျွန်တော်ဒီကွန်ချိုတက်ပါတယ်ခင်ဗျာ
စ
ဆရာနာသိမ်းပြီးတဲ့နောက်တရားဥပဒေစိုးမိုးရေးအခြေအနေဦးကြည်မြင့်နဲ့ဦးကျော်စံသားတို့တုံသက်ထားတဲ့မြမရေးတုံသက်ချက်ကိုနားဆင်ကြရတာပါအခုဆက်ပြီးတော့အားကစားကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့အားကစားကဏ္ဍမှာတော့အမေရိကန်ပြည်ထောင်စုမှကျင်းပသွားတဲ့ Ryder Flower Cup ပြိုင်ပွဲနောက်ပြီးတော့ Levert Cup Tennis ပြိုင်ပွဲနဲ့ဗြိတိန်နိုင်ငံလန်ဒန်မြို့မှာထိုးသက်ခဲ့တဲ့ကမ္ဘာ Heavyweight လက်ဝဲချန်ပီယံလူဝဲတွေအကြောင်းကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်
အမေရိကန်ရဲ့ဥရောပတိုက်ကဂေါက်သီးသမားတွေနည်းနည်းတစ်ချိန်ရှင်ပြိုင်ကြတဲ့ Ryder Cup ဂေါက်သီးပြိုင်ပွဲကိုတော့အမေရိကန်နိုင်ငံ Wisconsin ပြည်နယ်မှာပြီးခဲ့တဲ့တောက်ကြနေ့ကနေတနင်္ဂနွေနေ့အထိကျင်းပခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်က COVID-19 ကရောဂါကြောင့်ပြိုင်ပွဲကိုမကျင်းပနိုင်ခဲ့ပဲတနင်္လာဆိုင်ပြီးမှအခုနေ့မှကျင်းပခဲ့တာပါ။ပြည်သူနိုင်ငံမှာ2018တုန်းကပြီးခဲ့တဲ့ချိန်ကျင်းပတုန်းကတော့ဥရောပအသင်းကအနိုင်ရထားတာပါ။ဒါပေမဲ့အခုလက်တလော့ PGA ပြိုင်ပွဲတွေမှာအမေရိကန်ကစားသမားတွေကလက်စွမ်းပြနေပြီးကမ္ဘာစင်သတ်မှတ်ချက်မှာလည်းထိတ်ဆုံးက10ယောက်မှာအမေရိကန်က6ယောက်ပါနေတာကြောင့်ဒီတစ်ချိန်မှာအမေရိကန်အသင်းကဘူဆွဲဖို့ဝင်ပြီးတော့ရေပန်းစားခဲ့ပါတယ်။ဒီကနေ့ကစားတဲ့ခါမှာလည်းပထမနေ့မှာတော့အမေရိကန်အသင်းက6မှတ်2မှတ်နဲ့ဦးဆောင်ခဲ့ပြီးတော့ဒုတိယနေ့မှာတော့5မှတ်3မှတ်နဲ့ထပ်ပြီးနိုင်တာကြောင့်၂ရက်အပြီးမှာ7မှတ်5မှတ်နဲ့ဦးဆောင်ခဲ့တာပါနောက်ဆုံးတတိယနေ့တူးချင်း match play မှာတော့အမေရိကန်ကနောက်ထပ်10မှတ်ထပ်ရပြီးတော့ယောပတ်က4မှတ်ထပ်ရတာကြောင့်နောက်ဆုံးမှာအမေရိကန်က19မှတ်9မှတ်နဲ့ Ryder Flower ကိုအနိုင်ရသွားပါတယ်။အခုလို Ryder Cup ကိုအနိုင်ရလိုက်တာနဲ့ပတ်သက်ပြီးအမေရိကန်အသင်းခေါင်းဆောင် Steve Stricker ကတော့
This is the greatest team of all time right here. These guys are unbelievable.
ဒီတင်းဟာတမိုင်းတစ်လျှောက်အကောင်းဆုံးအသင်းဖြစ်ပြီးဒီလူတွေကလည်းမယုံနိုင်လောက်အောင်ကိုထူးချွန်ကြပါတယ်။ကျွန်တော်ကဒီနေရာနဲ့တိတ်မွေးတဲ့နေရာမှာကြီးပြင်းခဲ့တာပါဒါကခက်တစ်တခုပါအခုဒီမှာရှိတဲ့သူတို့ဟာနေတယ်ပြီးတော့အနိုင်ရခြင်းနဲ့ဆက်ရှိပြီးတကယ်ကိုစိတ်ဓာတ်တက်ကြွကြရတယ်သူပါသူတို့ဟာဒီကိုအနိုင်ရရမယ်ဆိုတဲ့စိတ်နဲ့လာပြိုင်ခဲ့ကြတာဖြစ်ပြီးဒါကိုကျွန်တော်တွေ့ခဲ့ရပါတယ်အနည်းကကျွန်တော်တို့ပြန်သွားတဲ့အချိန်မှာတော့ပွဲပြီးဖို့တရက်လိုသေးတာကြောင့်သူတို့ဒီနေ့နိုင်အောင်ဆက်ကစားဖို့လူနေသေးတယ်အဲ့ဒီအတွက်ပြင်ဆင်ထားကြတယ်ဆိုတာကိုတွေ့ခဲ့ရပါတယ်ဆိုတော့ဒီကျွန်တော်တို့လူဒီလူတွေဟာတကယ်ကိုထူးခြားပါတယ
် Ryder Flower ကိုတော့နည်းနည်းတစ်ချိန်အမေရိကန်နဲ့ဥရောပမှာတလဲစီချင်းပါတာဖြစ်ပြီးလာမယ့်2023ခုနှစ်44ချိန်မြောက်ပြိုင်ပွဲကိုတော့အီတလီနိုင်ငံရောမမြို့မှာချင်းပသွားမှာဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်အတွင်းနောက်ထပ်နိုင်ငံတကာအားကစားပြိုင်ပွဲတစ်ခုကတော့ Lever Cup Tennis ပြိုင်ပွဲဖြစ်ပါတယ် Lever Cup ပြိုင်ပွဲဆိုတာကတော့ဥရောပအသင်းနဲ့ဥရောပမဟုတ်တဲ့ကမ္ဘာတစ်ဝန်းက Tennis ကစားသမားတွေပါဝင်တဲ့ဒီကမ္ဘာလက်ရွေးစင်အသင်းတို့ပြိုင်ကြတဲ့ Tennis ပြိုင်ပွဲဖြစ်ပြီးတော့ဂေါက်သီးပြိုင်ပွဲဘက်က Ryder Cup ပြိုင်ပွဲနဲ့ဆင်တယ်လို့ပဲပြောမှာဖြစ်ပါတယ်အသင်းတစ်သင်းစီမှာအရင်ကစားသမားတစ်ယောက်အပါဝင်ကစားသမား9ယောက်ပါဝင်ပြီးတော့3ယောက်ပြိုင်ကြတာပါပွဲစဉ်အားဖြင့်တော့တူးချင်း6ပွဲ၂ယောက်တွဲ၃ပွဲပါဝင်ပြီးတော့တရက်ကို2ဦးချင်း၃ပွဲနဲ့၂ယောက်တွဲပွဲ2ပွဲကစားကြတာပါ။ပြိုင်ပွဲရဲ့အမှတ်ပေးပုံကလည်းပထမနေ့ပွဲစဉ်ဒီမှာနိုင်တဲ့သူတွေကတမတ်ရပြီးဒုတိယနေ့ပွဲစဉ်မှာနိုင်တဲ့သူက2မှတ်တတိယနေ့ပွဲနိုင်တဲ့သူကတော့3မှတ်ရတာဖြစ်ပါတယ်။စုစုပေါင်း24မှတ်ရှိပြီးတော့ပြိုင်ပွဲမှာ73မှတ်အရင်ရတဲ့အသင်းကအနိုင်ရတာဖြစ်ပါတယ်။ဒီနေ့ပြိုင်ပွဲမှာတော့ဥရောပအသင်းကကမ္ဘာလက်ရွေးစင်အသင်းကို14မှတ်တမတ်နဲ့နိုင်ပြီးတော့ Lever Cup ဖလားကို၄ကြိမ်မြောက်ဘူဆွဲသွားခဲ့ပါတယ်လီဗာကပ်ပြိုင်ပွဲကို၄ကြိမ်မြောက်ဘူဆွဲလိုက်တာနဲ့ပတ်သက်ပြီးဥရောပရဲ့အသင်းကောင်းဆောင်ဘျော်န်ဘော့ကတော့
For me personally it's as a captain is the most important week in the year
ကျွန်တော်တို့တော့အသင်းကောင်းဆောင်တယောက်အနေနဲ့ဒီသတင်းဘက်ကတနည်းလုံးမှာအရေးကြီးဆုံးသတင်းဘက်ပါဒါပေမဲ့ကျွန်တော်တို့အားလုံးချန်ပီယံဆုကိုကာကွယ်ဖို့အတွက်အခုလိုပါဝင်ခွင့်ရတော့ဝမ်းသာကြတယ်လို့ထင်ပါတယ်ဒီလူ၆ယောက်စလုံးကကျွန်တော်ပြောသလိုပဲအနာဂတ်တင်းနစ်ကစားသမားတွေပါ6ယောက်မဟုတ်ပါဘူးတကယ်တော့9ယောက်ပါသူတို့မယုံနိုင်တော့အောင်ကိုအကောင်းဆုံးကစားခဲ့ကြပါလေအတင်းလိုက်အနေနဲ့ပြောရရင်လည်းကျွန်တော်တို့အစွမ်းကုန်ကြိုးစားခဲ့ကြပါလေ
Lever Cup Tennis ပြိုင်ပွဲကိုတော့2019ကမှစတင်ကျင်းပခဲ့တာဖြစ်ပြီးကျင်းပခဲ့တဲ့၄ချိန်စလုံးကိုတော့ဥရောပကပဲဘိုးဆွဲခဲ့တာဖြစ်ပါတယ်ခင်ဗျာ
Heavyweight Championship of the World on the line
လဝင်ပြိုင်ပွဲတွေမှာတော့ဒီတစ်ပတ်မှာကမ္ဘာ heavyweight champion လူပွဲကိုထိုးသက်ခဲ့ကြပြီးတော့ဗြိတိန်ကကမ္ဘာ heavyweight champion Anthony Joshua နဲ့ Ukraine ကစိန်ခေါ်သူ Alexander Usyk တို့ဗြိတိန်နိုင်ငံလန်ဒန်မြို့မှာစနေနေ့ကထိုးသက်ခဲ့ကြပါတယ်။ Anthony Joshua ကတော့ WBO, WBA, IBF နဲ့ IBO တို့ရဲ့ရွှေကမ္ဘာ၄ခုကိုပိုင်ဆိုင်ထားပြီးတော့ဒါကြောင့်အတော်များများကလည်းဒ ီဘွဲမှာသူပဲအနိုင်ရလိမ့်မယ်လို့ခမန်းခဲ့ကြပါတယ်။ဒါပေမဲ့စနေနေ့ကထိုးသတ်တဲ့ဘွဲမှာတော့နှစ်ယောက်စလုံးဟာတယောက်နဲ့တယောက်ဘသူမှအလဲမထိုးနိုင်ခဲ့ပဲစနစ်ချီအပြည့်ထိုးခဲ့ကြပြီးတော့နောက်ဆုံးမှာအလက်ဇန်ဒါယူစစ်ကအနိုင်ရသွားခဲ့ပါတယ်။ဒိုင်းသုံးယောက်စလုံးကတော့ယူစစ်ကို119 112 116 112 115 113မှတ်နဲ့တညီတညွတ်ထက်အနိုင်ပေးလိုက်ကြပါတယ်။ဒါကြောင့်အန်သိုနီဂျော့ရှွာဟာသူ့ရဲ့ချန်ပီယံရွှေကပတ်၄ခုစလုံးကိုလက်လွတ်လိုက်ရပြီးတော့ယူစစ်ကတော့ကမ္ဘာဟဲဝေးချန်ပီယံဖြစ်လာခဲ့ပါတယ်ဒီပွဲနဲ့ပတ်သက်ပြီးတော့ယူစစ်ပြောတာကတော့
на данный момент это самый большой поединок в моей карьере
ဒီတော့ဒီပွဲကကျွန်တော်ရဲ့လက်ဝဲသမားတက်တန်းတစ်လျှောက်မှာအကြီးဆုံးပွဲပါဒါပေမဲ့အခက်အခဲဆုံးပွဲတော့မဟုတ်ပါဘူ
း။
ရန်တန်ကတော့ကျွန်တော်တို့ကံကောင်းတဲ့မြို့ပ
ါ။
ဒါနဲ့လေကျွန်တော်ဘုရားမှာအရေးကြီးဆုံးပွဲကတော့အိုလံပစ်ရွှေတံဆိပ်လုပ်တဲ့ပွဲဖြစ်ပြီးဂျေးစာလက်ဝဲသမားအဖြစ်နဲ့ထိုးတဲ့ပွဲဘယ်ပွဲကမှအဲ့ဒီပွဲထက်အရေးမကြီးပါဘူ
း
။ဂျော်ဂျွန်ကတော့သူ့အနေနဲ့ယူစစ်နဲ့မကြေပွဲထိုးဖို့အတွက်ပြင်ဆင်သွားမှာဖြစ်ပြီးတော့ယူစစ်ကတော့သူ့အနေနဲ့ဒီမကြေပွဲကိုထိုးပစ်ခဲ့ရင်ယူကရိန်းနိုင်ငံကီယက်မြို့ကအိုလံပစ်ကွင်းကြီးမှာထိုးကျင်တယ်လို့ပြောလိုက်ပါတယ်။ဂျော်ရှောဟာဒီပွဲရှုံးလိုက်တဲ့အတွက် WBC Heavyweight Champion Tyson Fury နဲ့ထိုးဖို့ကိစ္စလည်းပို့ပြီးတော့မရေမရာဖြစ်သွားခဲ့ပါတယ်ခင်ဗျာ။ဒီတစ်ပတ် Premier League ဘောလုံးပွဲတွေဘက်မှာတော့ Chelsea နဲ့ Manchester City တို့တွေ့ကြကြပြီး Man City ကတကူးကူးမရှိနဲ့နိုင်သွားတာကြောင့် Chelsea သင်းဟာပထမဆုံးရှုံးပွဲနဲ့တွေ့သွားခဲ့ပါတယ်။ဒါပြင် Man U ကလည်း Aston Villa ကိုအိမ်ကွင်းမှာတကူးကူးမရှိနဲ့ရှုံးပြီးပြင်းနေကအောက်တန်းကနေတက်လာခဲ့တဲ့ Brentford နဲ့ Liverpool တို့ရဲ့ပွဲမှာတော့တစ်ဖက်3ဂိုးတည်းကျသွားခဲ့ပါတယ်။ Arsenal နဲ့ Spurs တို့ရဲ့ London မြောက်ပိုင်းဒါဘီမှာတော့ Arsenal က Spurs ကို3ဂိုးတကူနဲ့နိုင်သွားပါတယ်။ဒါကြောင့်6ပွဲကစားပြီးတဲ့အချိန်မှာ Liverpool က14မှတ်နဲ့ဇယားထိပ်ကိုရောက်လာပြီးတော့ Man City, Chelsea, Man U, Everton တို့ကတော့73မှတ်နဲ့အဆင်လိုက်ရှိနေတယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ။
ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီသတင်းပတ်အတွက်ဒီဗုဒ္ဓဖူးအတွက်အင်ကအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ VOA ကနေထုတ်လင်းခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်နေအနေနဲ့ဝေဖန်အကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင် VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုကြံနေသေးတဲ့အချိန်မှာတော့ပုတ်တဖူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကြော်ကြော်သိန်းပြောပြပေးပါရှင်
မြန်မာကျွမ်းဝီတံမှုဟာစက်တင်ဘာလဆန်းကလေးကဆိုရင်60ရာခိုင်နှုန်းကျော်ကျသွားပြီးစားသောက်ကုန်နဲ့လောင်စာဆီဈေးနှုန်းတွေတက်နေတယ်လို့ Riders သတင်းတပုတ်မှရေးထားပါတယ်။နိုင်ငံတကာအကြက်တဲအခြေအနေတွေကိုစောင့်ကြည့်လေ့လာတဲ့ ICG အဖွဲ့ရဲ့မြန်မာရေးကျွမ်းကျင်သူ Richard Horsey ကကျွမ်းဝီတံမှုကိုစီးပွားရေးအခြေအနေအပေါ်တိုင်တောင်မှုတစ်ခုအဖြစ်မြင်ကြတာနဲ့အမျှဗိုလ်ချုပ်ကြီးတွေဟာဒီပေါ်မှာအတော့ကိုယူမှုဖြစ်လွန်းတာမှုသူတို့ရဲ့စိုးရိမ်စရာဖြစ်စေပါလိမ့်မယ်။ဒါကသူတို့အပေါ်အကြိုက်ဖြတ်ချက်တစ်ခုပါပဲလို့ပြောပါတယ်။မြန်မာနိုင်ငံမှာကိုဗစ်ဖြစ်ခဲ့သူတွေအနေနဲ့ဆေးရုံနဲ့ကိုဗစ်ကုသရေးစင်တာတွေကအတိမပြုလက်မှတ်ကိုနိုင်ငံတကာနဲ့နယ်စပ်ဝင်ထွက်ဂိတ်တွေပြည်တွင်းဝင်ထွက်ဂိတ်တွေမှာပြနိုင်မယ်ဆိုရင်ကွာရန်တင်းလို့ခေါ်ကြတဲ့အသွားအလာကန့်သတ်ထားရှိတာနဲ့ဓာတ်ကွက်ဆန့်သက်စစ်ဆေးတာတွေကနေကင်းလွတ်ခွင့်ပြုမယ်လို့စစ်ကောင်စီကျန်းမာရေးဌာနကမနေ့ကကြေညာပါတယ်ဒီကနေ့ည၈နာရီကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်အရဓာတ်ခွဲရောဂါဓာတ်ခွဲနမူနာစစ်ဆေးမှု1802ခုထဲမှာပိုးကူးဆက်သူ1542ဦးထပ်တွေ့ပြီးသေဆုံးသူက52ဦးရှိပါတယ်မန္တလေးမြို့ကဘုံကြီးကျောင်းတချို့ကိုစက်တင်ဘာလ28ရက်အင်္ဂါနေ့မှာစစ်တပ်နဲ့ရဲတွေဝင်ပြီးဆန္ဒပြပွဲတွေမှာပါဝင်နေဆိုတဲ့တံဃာတော်တွေကိုရှာဖွေဖမ်းဆီးတာမှာတံဃာတော်နှစ်ပါးထက်မနည်းနဲ့လူ2ယောက်ထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့ကိုတိုင်လွတ်အောင်ပုံဆောင်ခဲ့ရတဲ့တံဃာတော်တွေက VOA ကိုပြောပါတယ်။မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရေးအဖွဲ့ IMM က Facebook စီကနေတောင်းခံတဲ့အချက်လက်အကုန်လုံးကို Facebook ကမပေးပေမဲ့တချို့အချက်လက်တွေကိုပေးဖို့သဘောတူထားတယ်လို့ IMM ကြီးကဲ Nicholas Comjean က VOA ကိုပြောပါတယ်Facebook အနေနဲ့ဥပဒေနဲ့အညီသူတို့သဘောနဲ့သူတို့ IMM ကိုအချက်လက်တွေပေးခဲ့တယ်လို့ Facebook ကုမ္ပဏီပြောခွင့်ရသူကပြောခဲ့တဲ့အပေါ် IMM ဘက်က view ကို email နဲ့အကြောင်းပြန်ဖြည့်ဆို့ခဲ့တာပါခင်ဗျာ
။စက်တင်ဘာလ29ရက်ဗုဒ္ဓဖူးညရဲ့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းချင်းချုပ်ကိုကျော်ကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကအလိမ်မာဖြစ်ပါတယ်။
စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Khali နဲ့ Joel Gill တို့ဖြစ်ပါတယ်ရှင်။ဒီနေ့ညရဲ့အစီအစဉ်တွေကိုတော့ကျွန်မစုမုံကတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးခဲ့တဲ့အသံလွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးတာမှုနားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျန်းမာလို့ဘေးပရာဝေးကွာပြီးလူရဆန္ဒပြကြပါစေရှင်။
This program has come to you from the Voice of America.